Welcome to the Voice of America in Burmese.
민글라마네 키마신 비오이 미마와이 시즌의 2020 비니 말라 31의 인간이 미네킨 시즌을 시작되니 바비. 치마 땡기 타이바. 아쿠 옌송 드린디고 띤셋 베바메. မြန်မာနိုင်ငံမှာတနင်္လာနေ့ထိကိုရိုနာဗိုင်းရပ်စ်ကူးစက္ကံအတည်ပြုလူနာ14ဦးရှိနေပါတယ်။ရန်ကုန်တိုင်းအတွင်းမှာ COVID-19 ကူးစက္ကံအတည်ပြုလူနာ10ဦးနဲ့အများဆုံးဖြစ်ပြီးတီးတိမ်မန္တလေးနေပြည်တော်နဲ့ကြောင်မဲတို့မှာတော့2ဦးစီလက်ခံကူးသပေးနေပါတယ်။လောလောဆယ်အချိန်ထိတော့ COVID-19 ကူးစက္ကံထားရသူ14ဦးတည်းက73ဦးရဲ့ကျန်းမာရေးအခြေအနေတည်ငြိမ်ငြိမ်ရှိကြောင်းတဦးကိုတော့ရန်ကုန်ဝေဘာကီအထုကူဆေးရုံကြီးမှာကျန်းမာကူတာပေးနေကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်တွေကဖော်ပြပါတယ်။စပိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တနင်္လာနေ့ကလူပေါင်း812ယောက်ထပ်မံသေဆုံးခဲ့ရပြီးကူးစက်ခံရသူလူနာအသစ် 6,000 ကျော်ရှိနေပါတယ်။လက်ရှိဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံတွေအဖြစ်အမေရိကန်ကထိပ်ဆုံးကရှိနေပြီးဒုတိယနေရာမှာအီတလီနဲ့စပိန်ကတတိယမြောက်အများဆုံးနိုင်ငံဖြစ်ပါတယ်။တရုတ်ကထုတ်ပြန်ထားတဲ့ဗိုင်းရပ်စ်ကူးခံရသူအရေအတွက်ထက်ဒီနိုင်ငံတွေကပိုများနေပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရှော့ချနိုင်ဖို့အတွက်အာဏာပိုင်တို့ကနိုင်ငံတွင်းသတင်းနှစ်ပတ်ကြာအသွားအလာပိတ်ပင်ထားပါတယ်။ဒီနည်းလမ်းကိုကမ္ဘာတစ်လွှားနိုင်ငံတွေကလည်းအလားတူဆောင်ရွက်လာကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်သေဆုံးသူအရေအတွက်ကလက်မဲ့ရက်တွေသတင်းပတ်တွေအတွင်းတိတိတသာတိုးလာနိုင်ပြီးဒီဗိုင်းရပ်စ်ဟာဆိုရင်ဆိုးရွားလာတဲ့ကပ်ဘေးကြီးဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ
် Nothing would be worse than declaring victory before the victory is won.
လာမယ့်အပြီးလာ30ရင်းနှစ်အထိအမေရိကန်တွေအနေနဲ့ social distancing လို့ခေါ်တဲ့အကွာအဝေးတစ်ခုချပြီးခက်ခွာခွာနေကြဖို့တိုက်တွန်းလိုက်ပြီးနောက်နိုင်ယီပိုင်းအကြာ Fox and Friends ရုပ်သံအစီအစဉ်မှာသမ္မတထရန့်ကတည်ဆုံမှုကတိုးလာအောင်မှာဖြစ်ပြီးအဲ့ဒီနောက်ပြန်လည်ရော့ချသွားမှာဖြစ်ကြောင်းအခြေအနေတွေကောက်လာမှာပါလို့ပြောဆိုခဲ့ပါတယ်။ဇွန်လတရနေ့အရောက်မှာတော့တည်ဆုံမှုနှုံကျလာမယ်လို့သူယူဆကြောင်းလည်းပြောပါတယ်။နိုင်ငံအရေးကိုသူ့ထက်စိတ်ပူမဲ့သူမရှိပါဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကြောင့်လက်ရှိမှာလူပေါင်း2400လောက်တည်ဆုံခဲ့ရပြီးအခုတည်ဆုံမှုနှုံရဲ့အဆ90လောက်ရှိတဲ့လူပေါင်း3000နဲ့အထက်တည်ဆုံနိုင်တယ်လို့လည်းကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်ရှင်။အမေရိကန်ဆေးဝါးထုတ်လုပ်မှုလုပ်ငန်းကြီးဂျွန်ဆန်ဂျွန်ဆန်ကသူ့ရဲ့ကိုရိုနာဗိုင်းရပ်စ်စမ်းသပ်ကာကွယ်ဆေးကိုစက်တင်ဘာလမှာလူတွေနဲ့စတင်စမ်းသပ်ဖို့ရှိပြီးအရေးပေါ်အသုံးအတွက်ဆိုရင်တော့လာမယ့်နှစ်အစောပိုင်းမှာကာကွယ်ဆေးရနိုင်တယ်လို့ပြောဆိုလိုက်ပါတယ်။ဒီကာကွယ်ဆေးကိုစမ်းသပ်ထုတ်လုပ်နိုင်ရေးအတွက်အမေရိကန်ကျန်းမာရေးတဲ့လူမှုဖူလုပ်ရေးဌာနနဲ့ပူးတွဲပြီးဒေါ်လာတန်1000သုံးဖို့ဆုံးဖြတ်ထားကြောင်းလည်းကုမ္ပဏီကတင်းနှလာနေမှာပြောပါတယ်။အမေရိကန်ပြည်ထောင်စုမှာ social distancing တဦးနဲ့တဦးကြားခက်ခွာခွာနေရေးကိုလာမယ့်ဧပြီလ30ရက်နေ့အထိသမ္မတဒေါ်နယ်ထရန့်ကထပ်တိုးလိုက်ပြီးနောက်နိုင်ယီပိုင်းအကြားတနင်္လာနေ့ကအမေရိကန်ရဲ့အဓိက stock share အညွန့်ကိန်းတွေအစောပိုင်းအရောင်းအဝယ်အချိန်တွင်မှာပဲနှစ်ရာခိုင်နှုန်းကျော်တက်လာပါတယ်။အောက်တိုဘာလအထိဘဏ်တွေအနေနဲ့သူတို့ရဲ့အစု share တွေအပေါ်အမြတ်မပေးဖို့နောက်အစု share တွေကိုပြန်ဝယ်ဖို့ဥရောပဗဟိုဘဏ်ကညွှန်ကြားခဲ့တဲ့အချက်နဲ့ကိုရိုနာဗိုင်းရပ်စ်ကပ္ပကပ္ပေးအပေါ်စိုးရိမ်မှုတွေကြောင့်ဥရောပဈေးကွက်မှာတော့ stock share အညွန့်ကိန်းတွေတစ်နှစ်လုံးနီးပါးကျဆင်းခဲ့ပါတယ်။ဒါပေမဲ့တနင်္လာနေ့နှောင်းပိုင်းမှာတက်လာပါတယ်။အာရှဈေးကွက်မှာတော့အစု share အညွန့်ကိန်းတွေအကျနဲ့ဈေးပိတ်ခဲ့ပါတယ်ရှင်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 9.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့အင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်ပြီးပြောပြနေတာဖြစ်ပါတယ်ခင်ဗျာ။မကြာသေးခင်ကတာလီဘန်တွေရဲ့တိုက်ခိုက်မှုအတွင်းလုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး22ဦးသေဆုံးခဲ့ရပြီးတာလီဘန်တပ်ဗုံတွေနဲ့ငကိုစီစဉ်ထားတဲ့အကျဉ်းသားဖလှယ်ရေးအစီအစဉ်ဟာလည်းနှောင့်နှေးသွားရတယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်။နိုင်ငံမြောက်ပိုင်းဒါကာဒေသကတည်ကျင်းမှုအများဆုံးတိုက်ခိုက်မှုအတွင်းဒ ာလီဘန်တွေကခါဝါဂျာကအရမရှိတဲ့အစိုးရကင်းစခန်းတွေကိုတနင်္ဂနွေနေ့ညကဝင်ရောက်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီစီးနင်းတိုက်ခိုက်မှုမှာအာဖဂန်အစိုးရတပ်ဖွဲ့ဝင်14ဦးနဲ့အရသား2ဦးသေဆုံးခဲ့ရတယ်လို့ဒေသန္တရအစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ခါလီအာစာက VOE ကိုပြောပါတယ်။ဖေဖော်ဝါရီလ29ရက်လက်မှတ်ထိုးထားတဲ့အမေရိကန်တာလီဘန်သဘောတူစာချုပ်မှာပါတဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်အရအာဖဂန်အစိုးရကဖမ်းဆီးထားတဲ့တာလီဘန်သဘောအကျဉ်းသား9000ကိုလွှဲပေးရမှာဖြစ်ပြီးတာလီဘန်တို့ဘက်ကလည်းသူတို့ဖမ်းထားတဲ့အာဖဂန်တထောင်ကိုပြန်လွှဲပေးရမှာဖြစ်ပါတယ်။အဲ့ဒီတထောင်ထဲမှာအများစုဟာအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်2020နွေရာသီတိုကျိုအိုလံပစ်ပွဲကျင်းပမယ့်ရက်ကိုတစ်နှစ်လောက်ရွှေ့ဆိုင်းလိုက်ပါတယ်။ဒီကိုအစီအစဉ်အရဒီနှစ်2020ဇူလိုင်24ကနေဩဂုတ်လ9ရက်နေ့ထိကျင်းပဖို့ပြင်ဆင်ထားပေမဲ့အခုတော့လာမယ့်2021ခုနှစ်ဇူလိုင်23ကနေဩဂုတ်လ10ရက်နေ့အတွင်းကျင်းပသွားမှာဖြစ်ပါတယ်။မတန်ဆွမ်းနေရှင်ပြန်မဲ့ပါရာလင်ပစ်အားကစားပွဲတွေကိုလည်း2021ခုနှစ်ဩဂုတ်လ24ကနေစက်တင်ဘာ5ရက်အတွင်းကျင်းပမယ်လို့ဆိုပါတယ်။အပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC နဲ့ဆွေးနွေးတိုင်ပင်ပြီးနောက်အခုလိုရက်ရွှေဆိုင်လိုက်တာဖြစ်ကြောင်းတိုကျိုအိုလံပစ်ပွဲကျင်းပရေးကော်မတီအကြီးအကဲယိုရှီရိုမိုရီကတင်းနှံ့လာနေမှာကြေညာပါတယ်ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်အားကစားပွဲတော်ကျင်းပမယ့်ရက်နောက်ဆုတ်သွားနိုင်ကြောင်း IOC ကပြီးခဲ့တဲ့သတင်းပတ်ထဲသတိပေးခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်စီးပွားရေးထိခိုက်နှေးကွေးလာတာကိုပြန်လည်နှိုးဆော်ဖို့အတွက်တောင်ကိုရီးယားပြည်သူအများစုကိုအရေးပေါ်ငွေကြေးထောက်ပံ့သွားမယ်လို့အစိုးရကကြေညာလိုက်ပါတယ်တင်းနှံ့အနေတုန်းကပြုလုပ်တဲ့အထူးလုပ်ငန်းအဖွဲ့နဲ့စီးပွားပွဲအတွင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုလိုက်တာပါဝင်ငွေအများဆုံးရနေတဲ့ထိပ်ပိုင်း30ရာခိုင်နှုန်းချမ်းသာသူတွေကလွဲလို့ကျန်တဲ့ကိုရီးယားပြည်သူတွေကိုတအိမ်တောင်ဒေါ်လာ120စီပေးသွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်တားဆီးကာကွယ်ရေးအတွက်တောင်ကိုရီးယားနိုင်ငံတွင်တင်းကျပ်တဲ့ပိတ်ပင်ကန့်သတ်မှုတွေလုပ်ခဲ့ခြင်းမှာပြည်သူတွေညှဉ်းနှံခဲ့ရတာအတွက်ပြန်လည်ပေးဆပ်ဖို့ဒီလိုအရေးပေါ်ထောက်ပံ့မှုတွေလုပ်တာလို့တောင်ကိုရီးယားသမ္မတကရှင်းပြပါတယ်လက်ရှိမှာတော့နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုရော့ကျသွားပေမဲ့ကူးစက်မှုအသစ်အများစုဟာနိုင်ငံသားကဝင်ရောက်လာသူတွေစီကဖြစ်တာကြောင့်တောင်ကိုရီးယားကိုလာမဲ့နိုင်ငံသားတွေနဲ့ပြည်တော်ပြန်သူတွေဟာဒီနိုင်ငံတွေကိုရောက်ရင်14ရက်ကြာမဖြစ်မနေတီးကြားခွဲနေပြီးစောင့်ကြည့်စစ်ဆေးခံရမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်ပိတ်ထားရတဲ့နယ်သာလန်နိုင်ငံပြတိုက်တစ်ခုကနေကမ္ဘာကျော်ပကြီးစရာဗန်ဂိုးရဲ့ပကြီးကားတစ်ချက်ခိုးယူခံလိုက်ရတယ်လို့ပြတဲ့တာဝန်ရှိသူတွေကပြောပါတယ်။ညတကောင်ရံအချိန်မှာဖောက်ထွင်းခိုးယူသွားတာလို့ဆိုပါတယ်။1884ခုနှစ်မှာရေးဆွဲခဲ့တဲ့ Spring Garden ဆိုတဲ့ပကြီးကားကိုနယ်သာလန်မြောက်ပိုင်း Groninger ပြတဲ့ကနေနှားရံပြထားချိန်မှာအခုလိုခိုးခံရတာဖြစ်တယ်လို့ Singaloran ပြတဲ့ရဲ့ Director Evan Van Os ကတင်းနှံ့နေတုန်းကပြောတာပါ။အာယုံတဲ့ချိန်မှာတခိုးတွေကပြတဲ့ရဲ့အရှိတကားကိုချိုးဖောက်ဝင်ရောက်ခဲ့တာလို့ရဲတွေကယူဆထားပြီးစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေကြောင်းရိုက်တာသတင်းကရေးပါတယ်ဒီပကြီးကဘလောက်တန်ဖိုးရှိသလဲဆိုတာအတိအကျမသိရသေးပေမဲ့လွန်ခဲ့တဲ့3နှစ်တုန်းကနယူးယောက်မြို့ခရစ်စတီလီလန်ပွဲရုံမှာရောင်းလိုက်တဲ့ဗန်ဂိုးပကြီးကကတော့ဒေါ်လာ83တန်းနဲ့ရောင်းလိုက်တာဖြစ်တယ်လို့ AFP သတင်းမှာဖော်ပြပါတယ်ခင်ဗျာအင်္ဂါနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူတင်ပြခဲ့တာပါအခုကစပြီးသတင်းပေးပို့ချက်ဆက်သွယ်မင်းမြန်ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာဖြစ်ပါတယ
်မြန်မာနိုင်ငံတွင်းကကိုဗစ် -19 ရောဂါအတည်ပြုလူနာတွေကငိုယောဂအခန်းရှိသူ2ဦးကိုအထူးကျမှတ်ကုသပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်မြန်မာပြည်တွင်းကိုပြန်ဝင်လာတဲ့ပြည်ပလုံသားတွေကတအုပ်မှလည်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံထားရတာကိုအတည်ပြုလိုက်ပြီးဖြစ်တာကြောင့်နေရပြန်လာသူတွေကိုယောဂဆောင်ကျက်တဲ့လုပ်ငန်းကိုလည်းအရှိန်မြင့်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံနဲ့ COVID-19 တက်ခွဲအတည်ပြုလူနာတွေမှာဆိုရင်ယောဂဖြစ်ပွားရာဒေသကိုသွားရောက်ခဲ့တဲ့ခရီးသွားရာဇဝင်ရှိသူ9ဦးနဲ့နေဆက်ကိတ်ကနေတဆင့်မြန်မာနိုင်ငံနဲ့ပြန်ဝင်လာတဲ့ပြည်ပလုံသား2ဦးအပြင်ပြည်ရင်းမှသာနေထိုင်ပြီးယောဂကူးစက်ခံထားရသူ2ဦးလိုပဲဖြစ်ပါတယ်။သူတို့တွေထဲကလူနာနံပါတ် 9 နဲ့ 8 ကိုတော့ဝေဘာကီဆေးရုံကအထူးကျမှတ်ကုသဆောင်မှထားရှိပြီးကုသပေးနေတယ်လို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
သူတို့ရဲ့ကျန်းမာရေးရှင်တွေကတော့လက်ရှိအခြေအနေတွေကတော့ထိန်းသိမ်းထားနိုင်သေးပါတော့ 98မှာမှာငါ့ပုံချင်ဆိုတော့ပေါ့ဒီလိုရအသက်ကလည်း69နဲ့မကောင်းရင်သာလည်းဖြစ်တယ်နော်ဒါနဲ့ပတ်သက်တဲ့အောင်ကြည့်စောင်းမှုခံယူထားတယ်ဆွေကင်ဆာတောက်ကလည်းပြင်းထန်တယ်ပေါ့နော်ဒါတယောက်ကကျတော့ဆက်ရည်ဆိုဖြစ်နေတာနည်းနည်းကြာနေပြီဒီဖြားရအောင်ဆုပ်လဲဆိုတော့အခုတော့သူကသူသွေးတိုးလည်းစီတယ်နောက်ကစီချိုလည်းရှိတယ်ဆိုတော့အခါကျတော့ယောဂါကလည်းပြင်းထန်တာပေါ့နော် ICU ထားရဆိုတော့အသက်အန္တရာယ်ဆိုရင်ရလို့တော့မဟုတ်ဘူးအထူးကျမကုသမှုခံယူဖို့လိုထားတာဖြစ်နေတယ်သက်ထွေချက်ရှိသေးတယ်
ကိုရိုနာဗိုင်းရပ်စ်တခွဲအတည်ပြုလူနာစံနဲ့ရှေ့ဦးကတော့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့သိရပါတယ်။ကိုဦးမြောက်ဖြစ်တဲ့တခွဲအတည်ပြုလူနာကတော့အသက်44နှစ်အရွယ်မြန်မာနိုင်ငံသားဖြစ်ပြီးထိုင်းနိုင်ငံကနေမြန်မာပြည်ထဲကိုမြောက်ရီမျိုးကနေတဆင်ဝင်ရောက်ခဲ့သူတွေကတအူးဖြစ်ပါတယ်။မြောက်ရီမဲဆောက်တရားကနေတဆင်မြန်မာနိုင်ငံထဲကိုပြန်ဝင်လာသူအရေအတွက်ဟာ 23,000 ကျော်အထိရှိတော့ပါပြီ။အခုလိုပြန်ဝင်လာသူတွေမှာ COVID-19 ရောဂါကူးစက်ခံရသူတွေပါလာနိုင်တာကြောင့်ပြန်ရောက်လာသူတွေရဲ့နေရာလိပ်စာတွေကိုရယူထားပြီးမြို့နယ်ဆီယဝန်တွေကိုတိုင်းဦးဆောင်ပြီးတော့အသွားလာကန့်သတ်မှုပြုလုပ်တာနဲ့ရောဂါဆောင်ချက်ကြီးရှုတာကိုအချိန်မြင့်ဆောင်ရွက်နေတယ်လို့သိရပါတယ်။ရှိတဲ့ဆီယဝန်အင်အားနဲ့ပြန်ဝင်လာသူအရေအတွက်ဟာကွာဟမှုရှိနေပေမဲ့ရှိနေတဲ့အနေအထားနဲ့လုံဆောင်နိုင်တယ်ဆိုတဲ့အကြောင်းကိုလည်းဒေါက်တာခင်ခင်ကြီးကအခုလိုဆက်ပြောပါတယ်
။ပြောင်းရင်းကလက်ရှိမှာဆိုလို့ရှိရင်13,000နဲ့ပေါင်းခွဲချမှာပါနော်။ဖေးုံနေနဲ့1,350ရှိတယ်။တွက်ဆိုင်ကမြို့နယ်ကျမ်းမာရေးဦးစီးဌာနမှလည်းတော့မြို့နယ်ဌာနဆို330ရှိတာပေါ့။အဲ့ဒီမှာဆိုသူရဲ့တောင်းလောက်မှလည်းတွက်ဆိုင်ကဝန်ထမ်းတွေရှိပါတယ်။စစ်ဆေးဆရာဝန်တွေလည်းရှိပါတယ်။အလို့ဆရာကတော့နည်းနည်းနည်းနည်းရှိနေလားဆိုတော့ခက်တယ်။ရှိရဲ့လူရမ်းနဲ့အကောင်းဆုံးလောက်ဆောင်တယ်ပေါ့နော်။ဒါပေမဲ့လို့ဒီမှာဝင်လာတဲ့သူကတော့1,300ရှိတယ်ဆိုတော့တို့တနည်းအားဖြင့် 1,300 ရောက်တာမဟုတ်ဘူး။တွက်ဆိုင်ကမြို့နယ်ရက်ခွက်ချေးရွာလားကျန်ကျပြီးရောက်တာဖြစ်တဲ့အတွက်ကြောင့်မနိုင်နေနဲ့လုံနိုင်ပ
ါဒီယောဂါကိုထိ ंछ ုပ်ကာကွယ်နိုင်မှုအတွက်ပြည်သူရဲ့ပူးပေါင်းပါဝင်မှုကအရေးအကြီးဆုံးဖြစ်တဲ့အကြောင်းကိုလည်းဒေါက်တာခင်ခင်ကြီးကအခုလိုရှင်းပြပါတယ
် Social distancing only နဲ့လည်း control မလုပ်နိုင်ဘူး lockdown နဲ့တခုတည်းနဲ့ control မလုပ်နိုင်ဘူးဘာနဲ့ control လုပ်မလဲဆိုလို့ရှိရင်ကျွန်တော်တို့ပြည်သူတို့ကိုအကြမ်းအဖက်အစီအညာပေးတဲ့ကိစ္စရက်တွေပြီးလို့ရှိရင်ပြည်သူတို့လုံဆောင်တဲ့ကိစ္စရက်တွေပြီးလို့ရှိရင် home quarantine လုပ်မယ်ဆိုရင် home quarantine မှာဒီလိုလိုလိုပူပေါင်းဆောင်ရမယ်ကိစ္စရဲ့အတူတူကြောက်ဆောင်ရဖို့ဒါမျိုးတွေကပုံပြအရေးကြီးတယ်အထူးအရေးကြီးတဲ့ကိစ္စတော့ဒီရောဂါကိုပါဠိတီတဲ့ရှင်လို့ဆိုပြီးလို့ရှိရင်သူ့အတိအကျရှိကုသမှုပြီးလို့ရှိလို့ရှိရင်ကုသမှုတွေပေးဖို့သူ့နဲ့ contact ဖြစ်တဲ့ contact tracing တွေကိုလိုက်ပြီးတော့ထောက်လန်းဖို့ဒါတွေကအရေးကြီးဆုံးဖြစ်ပါလိမ့်မယ
် COVID-19 ရောဂါပြန့်ပွားမှုကိုကာကွယ်ထိန်းချုပ်တဲ့အစီအမံတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်မှုအတွက်မတ်လ29ရက်နေ့ကစပြီးဧပြီလကုန်ထိမြန်မာနိုင်ငံကိုလာမဲ့ဗေနိုင်ငံသားတွေကိုမဆိုပြည်ဝင်ခွင့်ယာယီကန့်သတ်လိုက်ကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံထဲကိုဝင်ထွက်မဲ့ခီးသည်တင်လေယာဉ်အလုံးကိုလည်းဧပြီလ23ရက်နေ့အထိဆင့်သက်ခွင့်ပိတ်ထားပါတယ်။ဒီကနေ့စီးရင်တွေအရဆိုရင်ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံပေါင်း199နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း 83,000 ကျော်ကိုကူးစက်ခဲ့တာပါ။စုစုပေါင်းသေဆုံးသူကတော့3,400ကျော်ရှိခဲ့ပေမဲ့ယောဂသတ္တလာသူအရေအတွက်ဟာလည်း3,000ကျော်ရှိနေပြီဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်
။ COVID-19 ယောဂအခြေအနေနဲ့အတူလူစုလူဝေးတွေအလုပ်ယုံတွေကိုလူခွဲဖို့လုံးနေရတဲ့အချိန်မှာရန်ကုန်တိုင်းအတွင်းရစိုးရင်ရစရာအခြေအနေတည်းရကတော့လူဦးရေ9,000လောက်ရှိရဲ့ဆက်မှုဆောင်အလုပ်သမားတွေအရေးကိစ္စဖြစ်ပါတယ်။အလုပ်တွေပိတ်မယ်ဆိုရင်သူတို့အတွက်ဥပဒေအရခံစား권အပြည့်အဝရဖို့တောင်းဆိုနေကြသလိုအလုပ်ရှင်ကအလုပ်ယုံပိတ်ပြီးလစာမပေးထွက်ပြေးသွားတာကြောင့်အလုပ်သမားဆန္ဒပြမှုတွေကလည်းရန်ကုန်စင်ချေဘုံဒီမှာကြုံတွေ့နေရပါတယ်။ COVID-19 ရောဂါပိုးစိုးရိမ်ရာအခြေအနေကြောင့်အစိုးရရုံးဝန်ထမ်းကုမ္ပဏီဝန်ထမ်းတွေနေအိမ်ကနေလုံလုံနေရတဲ့အချိန်အပီလာတလောက်ကိုစက်ယုံပိတ်ပြီးလစာခံစား권ရဖို့အလုပ်သမားတွေဘက်ကတောင်းဆိုမှုတွေရှိနေပါတယ်။အစိုးရအလို့ရှင်ထပ်ပြီးညှိနှိုင်းဖို့မပြေလည်ဘူးဆိုရင်တောင်းဆိုမှုတွေကဒီထက်ပိုပြီးကျေပြန့်လာနိုင်တယ်လို့အလို့သမားသမဂ္ဂတွေကပြောပါတယ်အလို့သမားဥပဒေအရဆိုရင်ဒီလိုပိတ်တဲ့အခါမှာအလို့သမားတွေကမူရင်းလောကလစာရဲ့ပမာဏတစ်စုံတရာကိုအစိုးရလူမှုဖူးလုံခြင်းအဖြစ်ရရှိမှာဖြစ်ပြီးအလို့ရှင်ဘက်ကတော့ကြံတဲ့ပမာဏကိုထောက်ပံ့ပေးရမှာပါဒီအတွက်လည်းအလို့သမားတွေဘက်ကအလို့ရှင်တွေကိုညှိနှိုင်းနေပါတယ်ဒါပေမဲ့အလို့ရှင်ဒီဘက်ကရောအစိုးရကပါစိတ်ုံတွေပိတ်ဖို့လူလားဟန်မပြသေးပါဘူးယောဂဘုကူးဆက်ပြန့်နှံ့လာမှာစိုးရိမ်တာကြောင့်အခြားအလို့ခွင့်တွေနေတူစိတ်ုံတွေကိုဧပြီလတလပိတ်ပေးဖို့နဲ့အဲ့ဒီကာလအတွင်းသူတို့ခံစားခွင့်တွေအပြည့်အဝရဖို့အလို့သမားတွေကမျှော်လင့်ပါတယ်ကျွန်တ
ော်ဒီပညာချက်တွေထွက်လာတယ်ဆိုလို့ရှင်တော့ဒါတွေကပြီးသွားမှာပေါ့တကယ်မထွက်လာဘူးဆိုရင်တော့ဆိုပြီးတော့ကျေကျေပြန့်ပြန့်ဖြစ်လာနိုင်တယ်ဆိုတော့ကြည့်တာပေါ့ဒီအခုကျမရေးကြောင်းမလို့ပြရမယ်ဆိုလို့ရှိရင်ဥက္ကလုံရဲ့ရမုံဝင်တွေက60ရာခိုင်နှုန်းတော့ပေးဖို့ဆိုတာကသဘောထားရှိသဖြစ်ပါတယ်။အလုံးရှင်ကဒီဟာကိုလည်းသူတို့ဘက်ကပုံမှန်ချိန်နဲ့မှဆိုရင်တော့သူတို့ပေးရမယ်တောင်းဝင်ရှိတယ်လေ။အဲဒါကြောင့်မလို့ဒီဒါကြောင့်ဒီအလုံးသမားတွေကို နားစာပြေးနေဒီအေဗလာတလောက်နားပြေးဖို့စာကျွန်တော်တို့ကတက်ခိုက်ကြည့်ပြီးတော့ပြောနေတာပါဖြစ်နိုင်တယ်ကျွန်တော်တို့ပြောနေပါတယ်
မြန်မာနိုင်ငံလုံးဆိုင်ရာလူ့သမားသမဂ္ဂများအဖွဲ့ချုပ် CDUM ဗဟုအလုံးမှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နယ်စက်မှုလက်မှုလူ့သမားများအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ခိုင်စာအောင်ပြောသွားတာပါမတ်လ25ရက်နေ့ပြည်တော်မှာအစိုးရအလို့ရှင်လူ့သမားသုံးပွင့်ဆိုင်ဆွေးနွေးပွဲမှာစက်ယုံတွေယာယီပိတ်ပြီးလူ့သမားတွေရဲ့အိမ်မာနေခွင့်ကိုအရေးကြီးကိစ္စအနေနဲ့သတ်မှတ်ပြီးဖို့လူ့သမားသမဂ္ဂတွေကတောင်းဆိုခဲ့ပါတယ်စက်ယုံလေးပိတ်တဲ့ကိစ္စဟာအလုံရှင်နဲ့အလုံသမားနှစ်ဖက်ညှိနှိုင်းမှုပေါ်မှာပဲမူတည်နေကြောင်းအလုံသမားလူဝင်မှုကြီးကြပ်ရေးနှင့်ပြည်သူ့အင်အားဝန်ကြီးဌာနအလုံသမားရေးရာဆိုင်ရာအမြင်အတွန်းဝင်ဦးမျိုးအောင်က VOA ကိုပြောပါတယ်ဒီဆွေးနွေးပွဲဟာအဖြစ်တဆုံတရားမရဘဲပြီးဆုံးသွားရလို့အလုံသမား၏ဘက်ကဝေဖန်ကြပါတယ်အမြင်အတွန်းဝင်ဦးမျိုးအောင်ကတော့စက်ယုံလေးပိတ်ဖို့မပိတ်ဖို့နဲ့ပတ်သက်လို့အခုလိုပြောပါတယ
်အလုံရှင်နေရာကျတော့ချိုးရတယ်ကုံချမ်းမြေတဲ့ရှိသေးတယ်ပေါ့နော်ပြောချင်တာတော့အလုချင်းကဘာကိုပိတ်ချင်တယ်လို့ပဲကြာသူပတ်သူခံစားခွင့်တွေပေးပြီးတော့ပိတ်နေကြပြီချိုးရတယ်ဟိုကုံချမ်းရှိတယ်ဆိုတော့လဲမယ်လို့ပြောတာအလုသမားတွေကတော့ခုနပိတ်ပေးဖို့ပေါ့နော်ခုနလော်ဒေါင်းလိုအမျိုးလိုပေးဖို့ဆိုတာအမျိုးတွေပါတာပေါ့အဲ့ဒါကတော့နောက်ဆုံးတော့အလုချင်းနဲ့အလုသမားညှိပါဟိုတချို့ကကြတော့အလုချင်းတွေကကြတော့ stay home leave ဆိုတဲ့အမျိုးကိုဥပဒေကဝတ်ပေးခေါ်တာပေါ့ကွာလာလောက်ကလာစားနဲ့ပေးရတယ်တချို့အလုချင်းတွေကကြတော့ပါရှယ်တဝက်နှုံးလေးပေးလို့ရမလားဒါမှမဟုတ်လေဒီနိုင်ငံတော်ကဒီလူမှုပလိုရင်းတို့ဘာလို့ဒီလူမှုဝင်ကဘာကူညီမလဲဆိုဒီလိုစွန့်ကြတယ်တော့နောက်ဆုံးအချုပ်ကတော့အလုပ်ရှင်လူသမားညှိနှိုင်းလိုက်ပါဆိုသူတို့ချင်းချင်းနှီးတဲ့ပုံမှာပို့ပြီးတော့အခေယာကြလို့လေအဲသူတို့ချင
်း COVID-19 ရောဂါကြောင့်ပြည်တွင်းကကုန်ထုတ်လုပ်ငန်းတွေလည်းထိခိုက်ခဲ့ပြီးကုန်ကြမ်းတွေပြက်လက်ခဲ့လို့အထက်ချုပ်စေယုံ15ခုလောက်အပြီးရန်သားသွားရပါတယ
်မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအနေအထားတွေးဆချက်တွေနဲ့ဒီဆက်ကနေပြန်လာသူတွေအပေါ်မှာတင်းတင်းကြပ်ကြပ်စစ်ဆင်းနေတဲ့အကြောင်း AFP ဆောင်းပါးတချို့ကိုအခြေခံပြီးတင်ပြပါမယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားသူနောက်ထပ်4ယောက်တွေ့ရှိတယ်လို့ကျန်းမာရေးနဲ့အာဂသဝန်ကြီးဌာနကတင်းလာနေမှာသတင်းထုတ်ပြန်ခဲ့တဲ့အတွက်ရောဂါပိုးကူးစက်နေသူစုစုပေါင်း14ယောက်ရှိနေပါလေ။ COVID-19 ဒီပြည်လူနာဖြစ်တဲ့အဲလန်းဂျွန်တယောက်နဲ့ဆက်ဆက်ပြီးဟိုတယ်တစ်ခုမှာအသွားအလာကန့်သက်စောင့်ကြည့်ခဲ့တဲ့ကျင်းတဲ့လူမျိုး4ယောက်ထဲက3ယောက်မှာရောဂါပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လောလောဆယ်အထိမြန်မာနိုင်ငံမှာတရားဝင်ဆင်းနေရယောဂကုသသူအများစုဟာဂျီပနိုင်ငံကပြန်လာသူတွေသူတို့နဲ့ဆက်နွယ်လုပ်လို့သူတွေနဲ့ဂျီပနိုင်ငံသားတွေဖြစ်နေပါတယ်။အချိန်တည်းမှာအရှေ့တောင်အရှေ့နိုင်ငံတို့မှာကိုရိုနာဗိုင်းရပ်စ်ကုသမှုတို့တွေ့ရှိချက်တွေအပေါ်တန်တရားဖြစ်မိတဲ့အကြောင်းနဲ့ဒါယောဂရှာဖွေဆန့်သတ်မှုဘိုင်းနည်းပါးနေတာကြောင့်ဖြစ်နိုင်တဲ့ဆိုပြီးတကယ်ကုသမှုမရှိတာမဖြစ်နိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးပညာရှင်တွေရဲ့သုံးသပ်ပြောဆိုချက်တွေလည်းထွက်ပေါ်နေပါတယ်။တကယ်တမ်းကူးစက်မှုပမာဏကိုမသိရတဲ့အခါမှားယွင်းတဲ့အယူအဆတွေနဲ့လူတွေမသိသင့်မဲ့သိဆုံးရတဲ့အခြေအနေဖြစ်အောင်လုပ်ရရောက်နိုင်တဲ့ဆိုပြီးပညာရှင်တွေကသတိပေးပြောဆိုနေကြတာပါ။ကမ္ဘာနိုင်ငံကြီးတွေမှာယောဂကူးစက်မှုသေဆုံးမှုသတင်းတွေကလည်းမြန်မာနိုင်ငံသားတွေအတွက်အထူးစိုးရိမ်စရာဖြစ်နေပါလေ။ဒီအခြေအနေမှာမြန်မာနိုင်ငံအတွင်းကူးစက်မှုတွေရှိလာခဲ့ရင်ကာကွယ်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေလည်းပိုပြီးတော့ကြီးထွားနေပါလေ။ရန်ကုန်မြို့ကထဲဆိုင်ပိုင်ရှင်တူဖြစ်တဲ့ဦးကျော်ဝင်းကတော့အခုလိုပြောပါလေ
စဆိုးရရတာပေါ့ဗျာအဲဒီတိုင်ဘောပါဗျာခုနိုင်ငံမတိုးတက်တဲ့နိုင်ငံဆိုအဲ facility စေုပ်နေမှာလည်းဘာပစ္စည်းမှမရှိဘူးဖြစ်လာခဲ့ရင်ရှိတော့ဘယ်လိုလုပ်လို့ကြာမလဲကျွန်တော်နိုင်ငံဒါကြီးတွေးပူရတာပေါ့သူများနိုင်ငံခင်မိတဲ့နိုင်ငံကြီးတော့သူများမထိနိုင်မသိနိုင်ဖြစ်နေခုနိုင်ငံဆိုဘယ်လိုလုပ်လို့
COVID-19 ရောဂါကူးစက်မှာကြောက်လို့ဖြစ်နိုင်ရင်အိမ်တွေထဲမှာပဲနေကြဖို့အာဏာပိုင်တွေကျန်းမာရေးပညာရှင်တွေကသတိပေးကြပါလေဒါမှလည်းတစ်နေ့လုံးမှတစ်နေ့စားရတဲ့ရုံးကန်ရက်တီရတဲ့မိသားစုတွေဖို့တော့ရောဂါဖြစ်မှကြောက်လို့အိမ်ထဲမှာပဲနေဖို့ဆိုတာကလက်တွေ့ကြားတဲ့ရွေးချယ်မှုမဟုတ်ပါဘူးရန်ကုန်မြို့ကတယောက်ကအခုလိုပြောပါလေ
အခြေအနေနဲ့ဆိုလို့ရှင်ဘတ်ကစီရတော့ပါတော့ဆိုမရှောင်တိန်နိုင်နဲ့မလွယ်မရှောင်တာကိစ္စရက်တွေပေါ့နော်ဟုတ်အဲ့လိုဆိုပေမဲ့လည်းအတက်နိုင်ဆုံးတော့ဟိုကိုယ့်ဘာသာကိုလုံးလုံးဆုံတော့နေတဲ့ပေါ့နော်ဟုတ်အာဒီမြန်မာနိုင်ငံမှာလိုက်နာမှုအားတော်တော်နေပါသေးရဲ့ဟုတ
် COVID-19 ရောဂါကူးစက်ထားတဲ့အတီးပြုတ်နိုင်တဲ့လူနာတွေမြန်မာနိုင်ငံအတွင်းမှာတွေ့နေရတာမို့ဒီလိုယောဂကူးစက်တယ်လို့အတီးပြုတ်ထားတဲ့သူတွေထဲမှာထိုင်းနိုင်ငံကပြန်လာတဲ့သူတွေပါဝင်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြပါတယ်ဒါကြောင့်လဲနေစားကိအများစုမှာဒီရင်းကိုဝင်ရောက်လာသူတွေအားလုံးသူတို့နေရက်တွေကိုတရိုက်ပြန်ကွင်းပြုတော့မှာမဟုတ်ပဲအစိုးရကစီစဉ်ပေးထားတဲ့သတ်မှတ်နေရာတွေမှာ14ရက်ထိန်းချုပ်ကန့်သတ်စောင့်ကြည့်တာကိုခံရမှာဖြစ်တဲ့အကြောင်းအမိန့်ထုတ်ပြန်ထားပါလေ။နေဆက်မှာထိုင်းဘက်ကပြန်လာသူတွေကိုစောင့်ရှောက်ကူညီပေးနေတဲ့ကရင်ပြည်နယ်လူမှုရေးရာဝန်ကြီးစောပေါ်ပေါ်မောင်ကလည်းခုလိုပြောပါလေ
ဒီမှာမြောက်ပိုင်းမှာပဲကျွန်တော်စစ်စစ်ထားတဲ့ first story quarantine မှာသူတို့နေလို့ရတယ်တကယ်လို့မှဒီဘက်မှာမနေချင်ဘူးဆိုရင်သူတို့မနောက်ထပ် option တစ်ခုရှိတယ်အဲ့ဒါပါလို့ဆိုသူတို့အိမ်ကိုပြန်မယ်အိမ်မှာတက်ဆိုင်ရာဒေသတွေကိုပြည်နယ်တိုင်းတွေကိုပြန်မယ်အိုက်ဒီယာတွေမှာပါလို့ဆိုရင်အိမ်ထဲမှာ14ရက်နေခြင်းအပြင်ပါလို့ဆိုယောဂကူးစက်မှုတကယ်လို့ယောဂဆိုလူတိုင်းတော့ဖြစ်မှာတော့မဟုတ်ဘူးဒါပေမဲ့ယောဂများ in case ဖြစ်လာခဲ့တဲ့ကူးစက်မှုအကောင်းဆုံးပါဝင်ပြီးနေအိမ်ထဲမှာ14ရက်ဆိုတဲ့ဟာမျိုးကိုကျွန်တော်နေဖို့အတွက်ကျွန်တော်စောင့်ရက်တယ
်ချမ်းမကြီးဆောင်းလျှောက်မှုစနစ်အားကောင်းရုန်းကန်နေရတဲ့မြန်မာနိုင်ငံမှာယောဂကုသပြန်ပေါ်ပြီးကာယယောဂကြီးဖြစ်ပေါ်ဖို့လားလားဖြစ်နိုင်ခြေအလွန်များတယ်ဆိုတာကိုကျမကြီးပညာရှင်တွေကိုယ်တိုင်သတိပေးထားပါလေ။လောလောဆယ်မှာတော့မြန်မာအစိုးရကနောက်ထပ်နယ်စပ်ကနေဝင်ရောက်လာမဲ့သူတွေအတွက်ထိန်းချုပ်ကန့်သတ်စောင့်ကြည့်မဲ့နေရာထိုင်ခင်းတွေထပ်မံတိုးချဲ့ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုလာရောက်မဲ့နိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးတာတွေကိုတော့ယာယီရပ်ဆိုင်ထားမယ်ဆိုပြီးမြန်မာနိုင်ငံသားဥဝင်ကြီးဌာနကပြီးခဲ့တဲ့ရက်ပိုင်းကကြေညာထားတာပါ။နေဇက်ကိကနေပြန်လည်ဝင်ရောက်လာမဲ့သူတွေအနေနဲ့မြန်မာနိုင်ငံအတွင်းကိုနောက်ထပ်ရက်သက်သက်နှစ်ပတ်ဆောင်ဆိုင်ပြီးပြည်ပလ15ရက်နေ့နောက်ပိုင်းမှသာပြန်လည်ဝင်ရောက်ကြဖို့မြန်မာချမ်းမကြီးနဲ့အကစားဝင်ကြီးဌာနကတိုက်တွန်းထားပါလိမ့်ခင်ဗျာကျွန်တော်သိထိုင်ဦးပါခင်ဗျာ
ကုသန်းရောင်းဝယ်ရေးနဲ့ပဋိပက္ခဆွဲခေါင်းစဉ်နဲ့မြန်မာနိုင်ငံရဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုသုံးသပ်ထားတဲ့အစီရင်ခံစာတစ်စောင်ကို ICG ခေါ်နိုင်ငံတကာပဋိပက္ခလစ်လာရေးအဖွဲ့ကမတ်လ30ရက်နေ့နေ့စွဲနဲ့ထုတ်ပြန်ပါတယ်ဒီစင်္ဂါမျက်နှာရှိရသည့်အစီရင်ခံစာကိုမူရင်းအပေါ်မှာပြတ်ကျွန်တော်အနှိမ့်ချုပ်ထုတ်ထုတ်တင်ပြမှာဖြစ်ပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အရေးကြီးဆုံးမိတ်ဆွေဖြစ်ပြီးရင်းနှီးမြှုပ်နှံတဲ့နိုင်ငံလည်းဖြစ်တန်ကင်းတမန်ကင်းအကာအကွယ်လည်းဖြစ်သလိုမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတို့ရဲ့တိုက်ပွဲကိုအချော်တင်လုပ်နိုင်ဖွယ်ရှိတဲ့နိုင်ငံလည်းဖြစ်ပါတယ်လို့စာရေးပါတယ်။နိုင်ငံဆက်ဆံရေးမှာအပြန်အလှန်မယုံကြည်မှုတွေအများကြီးရှိနေပြီးမြန်မာနိုင်ငံဟာဒေသတွင်နဲ့ဒေသပြင်ပမှာတခြားနိုင်ငံတွေနဲ့မဟာဗျူဟာဆက်ဆံရေးထူထောင်ဖို့ဆက်ဖွေရင်းတရုတ်ရဲ့လွှမ်းမိုးမှုကိုထိန်းချုပ်ဖို့ကြိုးပမ်းနေပါတယ်။ဒါပေမဲ့2016-19မှာရိုဟင်ဂျာမွတ်စလင်တို့အပေါ်ရက်စက်ကျူးလွန်မှုတွေဖြစ်ခဲ့ပြီးတဲ့အချိန်ကစလို့အနောက်နိုင်ငံတွေအပါအဝင်နိုင်ငံတချို့နဲ့မြန်မာဆက်ဆံရေးစိတ်ကားသွားပြီးတရုတ်အပေါ်ပိုးပြီးမိခိုးအားထလာရတယ်လို့ဆိုပါတယ်။ဒီလိုဖြစ်လာတာနဲ့အမျှတရုတ်မြန်မာနှစ်နိုင်ငံတို့ဟာပူပိသတိထားမယ့်ကိစ္စတွေရှိလာတယ်လို့အစာချီပါတယ်။မြန်မာနိုင်ငံဟာ BRI ခေါ်ကပတ်လန်းစီမံကိန်းအတွက်သိအရေးပါတဲ့နိုင်ငံတစ်ခုလို့သတ်မှတ်ပြီးတရုတ်နိုင်ငံကမြန်မာနိုင်ငံထဲမှာစံပေါင်းများစွာတန်ဖိုးရှိတဲ့တရုတ်မြန်မာစီးပွားရေးဇင်းကြံပါဝင်တခြားစီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုအကြီးအကျယ်လုပ်ဖို့စီစဉ်ကြိုးစားနေပါတယ်။ရင်းနှီးမြှုပ်နှံမှုတွေပမာဏအဖြစ်ကြီးမားများပြားလွန်တဲ့အတွက်ယုံမထွန်းတိုင်းဖြစ်လာမှာဆိုရင်ပြီးဒီပမာဏကိုလျှော့ပြီးမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့မြန်မာဘက်ကဈေးဆစ်နေတယ်လို့လည်းဆိုရတယ်။ဒါကြောင့်သမ္မတရှီကျင်းပင်ဒီနေ့အစောပိုင်းမြန်မာနိုင်ငံကိုသွားရောက်ခဲ့စဉ်တုန်းကကြီးကြီးမားမားလုပ်ငန်းသစ်တွေသဘောတူညီလက်မှတ်ရေးထိုးနိုင်ခဲ့ခြင်းမရှိဘူးလို့လည်းဖော်ပြထားပါတယ်။တရုတ်ကလည်းလောလောဆယ်မှာတော့လုပ်ငန်းတွေကိုခက်သွက်သွက်လုပ်မယ်လို့ဆန္ဒရှိနေပုံရပါတယ်။နိုဝင်ဘာရွေးကောက်ပွဲရှိနေတဲ့အတွက်မြန်မာအစိုးရအနေနဲ့ပြည်သူတွေစံတရားရှိမဲ့လုပ်ငန်းတွေကိုစစ်တိုးလုပ်ရခက်မယ်ဆိုတာကိုသိရှိထားပြီးကိုရိုနာဗိုင်းရပ်စ်ရဲ့ကြည့်ကြောင့်မြန်မာစီးပွားရေးဘယ်လိုရိုက်ခတ်လာမလဲဆိုတဲ့ပြဿနာလည်းရှိနေပါတယ်။ဒီနေရာမှာတရုတ်ဘက်ကရောစိတ်ရှည်ဆောင်ဆိုင်နိုင်မှုဘလောက်ထိကြာကြာခံမလဲဆိုတာတော့ဖိဖိချာချာမသိနိုင်ဘူးလို့ပြောထားပါတယ်။တရုတ်ဘက်ကသာဒီလိုစိတ်မရှိဘဲသူ့မြန်မာချက်တွေကိုရဖို့အတွက်အတင်းရှိတို့လှုပ်ဆောင်မယ်ဆိုရင်တော့မြန်မာဘက်ကခုခံလာဖွယ်ရှိပြီးမြန်မာလူထုအကြမ်းမှလည်းတရုတ်ဆန့်ကျင်စစ်တပ်ပုံမှုပြင်းမာလာမှာဖြစ်ပါတယ်တဲ့တရုတ်အစိုးရဟာမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေအတွက်အကျိုးရှိစေအောင်ပူပိတာဝန်ယူလှုပ်ဆောင်တင်တယ်ဒါ့အပြင်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေထိန်းချုပ်ဒေသကစီးပွားရေးနိုင်ငံရေးကဏ္ဍတွေမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်တဲ့အတွက်အဲ့ဒီရဲ့အကျိုးဆက်အဖြစ်ပဋိပက္ခတွေဖြစ်မလာစေဖို့စီနီရပတိပက္ခရေပုံမမကြီးထွားလာအောင်လှုပ်ဆောင်ဖို့လဲသတိထားရလိမ့်မယ်လို့ဆိုထားပါရယ်မြန်မာဘက်ကတော့ဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိဖို့ကလိုအပ်ပြီးလောလောဆယ်မှာတော့ဒါဟာလွန်စွာနဲပါနေတယ်လို့ဝေဖန်ထားပါရယ်ပြီးတော့တရုတ်အကြောင်းပုံမနားလဲသဘောပေါက်တဲ့တရုတ်ရေးရာကျွမ်းကျင်သူတွေရဲ့အကြံဉာဏ်ကိုလဲမြန်မာနိုင်ငံအစိုးရကရယူဖို့လိုအပ်သလိုဒီလိုပုဂ္ဂိုလ်မျိုးကိုလက်ကျင့်မွေးထုတ်ပေးဖို့ပါလိုအပ်ပါတယ်လို့ဤသာထားပါရခင်ဗျာကျွန်တော်ကျော်စန်းသာပါ
Voice of Myanmar VOM သတင်းဌာန Editor ချုပ်လည်းဖြစ်ဒီသတင်းဌာနကိုစတင်တည်ထောင်သူလည်းဖြစ်တဲ့ကိုနေလင်းမလ30ရက်တနင်္လာနေ့ညကဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးခြင်းပါတယ် VOM Editor ချုပ်ကိုနေလင်းကိုခိုင်မာတဲ့အကြောင်းပြချက်မပေးဘဲမေးစရာရှိလို့ဆိုပြီးနေမြေရဲစခန်းကတာဝန်ရှိသူတွေအပါအဝင် CID ကလို့ဆိုတဲ့သူတချို့ကသူ့နေအိမ်ကိုရောက်လာပြီးခေါ်ဆောင်သွားတယ်လို့ဇနီးဖြစ်သူမတ်ဇာနီမန်းက VOA ကိုပြောပါတယ်
ညာ9နာရီခွဲလောက်ကနေအရင်နေလာခေါ်ရတာ CID ကဆိုပြီးတော့လာခေါ်ရတာပေါ့နော်နည်းနည်းဟိုစစ်မေးစရာရှိလို့ဆိုပြီးတော့လေခဏပါတဲ့အဲ့လိုခေါ်ရတာခေါ်ပါပြီးတဲ့ခါကျတော့ဘာမှမသိရဘူးပေါ့နော်နောက်တဲ့ခါကျတော့ဒီကဟိုအတိတွေနဲ့အဲ့နိစ္စရာအဲ့ရဲဌာနအတိုင်းဝိုင်းပါညာလိုက်ကြည့်တဲ့ခါကျတော့သူ့မတရားအသိဥပဒေပေါ့နော်အဲ့ဒါနဲ့ဆွဲဖို့လုပ်နေတယ်ဆိုပြီးတော့သိရတယ်ဒါပေမဲ့အတိအကျသေချာဘာမှမသိရသေးဘူးအော်တိရအမှတ်30ရေစခန်းဆိုတာပေါ့နော်ညီမတို့နေတဲ့ချမ်းမြသာဒီမျိုးနေရဲ့ပြည်မြေခံရေစခန်းပေါ့အဲ့ရေစခန်းမှာအမှုခွင့်ထားတယ်လို့သိရတယ်ဒါပေမဲ့အခုညီမရေစခန်းရှိရောက်နေတယ်ရေစခန်းမှာမီးတော့ရေစခန်းကညီမတို့ကောင်းကောင်းမပြောဘူးသူတို့အမှုခွင့်အမှုတစ်ခုတော့ရှိနေတယ်အဲ့ဒီဟာလားမသိဘူးပါမှန်လည်းမသိဘူးပေါ့နောက်ဘသူမှလည်းဒီကိုခေါ်လာတာတော့မရှိဘူးဆိုပြီးအဲ့လိုပဲပြောတယ
်ညီမအမျိုးသားကိုနေလင်းရေစခန်းထဲမှာရှိနေတယ်သူတို့ထင်းသိမ်းထားတယ်ဆိုတာကိုအတိအကျအာမခံမပြောဘူးပေါ့
မပြောဘူးရေစခန်းမှာတော့လောလောဆယ်သူကလည်းမရှိနေဘူးမန္တလေးကတိုင်း CID ရုံထဲမှာပဲရှိတယ်ရှိသေးတယ်လို့ပဲသိရသေးတယ်ရေစခန်းကတော့ရောက်မလာသေးဘူးရှင့
်အဲ့တော့အဲ့ဒီကိုလိုက်သွားလို့ရလားညီမတော်မေးလို့ရလားသူတို့ညီမသွားဖို့ရှိလားဘယ်လိုလုပ်မလဲ
CID ရုံကိုတော့ညီမမသွားတော့ဝေးလေဝေးတော့လေဟိုသူတို့ကဒီပုံမှန်ဆိုရင်တော့သူကအမှုဖွင့်တာက30စခန်းမှာဖွင့်တာဆိုတော့စခန်းကတော့လာမှာလीနော်သူ CID မှာသူတို့ကသူတို့ချက်ယူပြီးစခန်းမှာလည်းလာမှာလို့ညီမလောလောဆယ်တော့စခန်းမှာပဲစောင့်နေညလည်းမိုးချုပ်နေတော့ CID ရုံတော့ညီမတော့မသွားတော့ဘူးဟုတ
်။ဩအဲ့တော့သူ့ကိုလာခေါ်တဲ့အချိန်မှာညီမရောအိမ်မှာအတူတူရှိနေတယ်ပေါ့ကိုနေလင်းနဲ
့ရှိနေတယ်ရှင်ဟုတ်ကဲ့
။ခုသူတို့လာခေါ်တဲ့အချိန်မှာသူ့ကိုဟိုမင်းများစရာရှိလို့ဆိုပြီးခေါ်သွားတာသူတို့ဘလို့ပြောတယ်လဲညီမအတိအကျပြန်ပြောလို့ရလားညီမတည်တလို့
အတိအကျဘာမှလည်းမပြောဒီတိုင်းပဲသူတို့က CID ကပါဒီတိုင်းစစ်မေးတာဆိုလို့စစ်စစ်မေးများစရာရှိလို့ပေါ့နော်သူတို့ရုံခဏလိုက်ခဲ့ပါဆိုပြီးခေါ်သွားတာပဲရှင်ဘလို့ဘာမှအတိအကျဘာမှပြောတာမရှိဘူးရှင
်အော်သူတို့ပြောတယ်လို့မတရားအတင်းနဲ့ဆက်သွယ်တယ်ဆိုတာကဘာအထောက်အထားများရှိတယ်လဲဟိုဆိုလိုချင်တာကညီမတို့သိထားသလောက်သူကမတရားအတင်းနဲ့သူတို့အစိုးရတတ်မှတ်တဲ့မတရားအတင်းနဲ့ဆက်သွယ်တယ်ဘာညာဆိုတာမျိုးရှိသလားဘာကြောင့်လို့ထင်လဲ
ဟိုလိုမျိုးဆက်သွယ်တာဘာညာတော့လဲရှိတော့မရှိပါဘူးကိုရဒါပေမဲ့သတင်းထောက်ဆိုတော့ပြီးတော့သူကလည်းဒီသူ့ဒီ BOM သတင်းဌာနသူလုပ်နေတဲ့ခါကျတော့သတင်းမှာတော့ဒီဟို AA တို့ဘာတို့ ਨੇ ဆက်တဲ့သတင်းတွေတင်တာတော့ရှိတာပေါ့နော်နောက်ပြီးတဲ့ခါကျတော့ဟိုတလောကလည်းသူတို့ကဒီ AA ဒီရခိုင်တမတော်ဘာညာကဟိုအကြမ်းဖက်အဖွဲ့စည်းမတရားတင်ဘာညာဆိုပြီးသူတို့ကြီးညာထားတာရှိတော့အဲ့ဒါကြောင့်မလို့ပဲဟိုဖြစ်ထားတာလို့တော့ထင်တာပဲပေါ့နော်ဒါမဲ့လည်းဘာလဲတော့ညီမလည်းဘာကြောင့်လဲဆိုတာတော့ယတိပြတ်တော့ပြောလို့မတတ်ဘူးရှင
်ကိုနေလင်းဆိုလို့ရှိရင်အရင်ကလည်းသူတို့ဒီတခြားကိစ္စတွေနဲ့ရဲရခေါ်ပြီးတော့ဟိုခေါ်ပြီးတော့ခဏထိန်းချုပ်တာတို့မင်းများနာတို့ကျုံသူကသူကိုယ်တိုင်ကြုံမှုတဲ့လူဆိုတော့ညီမဘလို့ထင်တယ်လဲအခုတစ်ခေါက်ကရောဟိုအရင်ခေါက်တည်းမနဲ့ဒီအခုတစ်ခေါက်နဲ့ဘလို့ထူးခြားမှုတွေရှိလဲ
အရင်ခေါက်တည်းတုန်းကလည်းအဲ့လိုပဲညပဲလာတာပဲနောက်ပြီးအခုလည်းဘာထူးလဲညမိုးချုံမှပဲရောက်လာတာပဲပေါ့နော်အဲ့လိုမျိုးဆိုတော့ဘလို့ပြောမလဲဘာမှမထူးပါဘူးသူတို့ရဲ့လုပ်နေတဲ့ပုံစံတွေကတော့လေအကယ်လို့တရားစွဲခံရတာပါညာဆိုရင်လည်းကောင်းကောင်းမွန်မွန်နေ့လည်နေ့ခင်းမှလင်းလင်းထင်းထင်းမှလူကြားသူကြားလူမြင်လူထင်ပေါ့နော်ဒီလိုရှိတယ်ပါညာဒီလိုအကြောင်းကြားပြီးဟောဖြစ်တယ်ဆိုလဲသူညီမတို့တွေကတည်င်းထောက်တည်းလေးထွက်ပြေးမဲ့လူလည်းမဟုတ်ဘူးဒီဟိုရှောင်မဲ့ဟာလည်းမဟုတ်ဘူးဟိုဘယ်လိုပြောမလဲဒါဟောဒီလိုမျိုးကြီးညကြီးမိုးချုပ်ကြီးလောက်တာကြီးကတော့ဒီရင်ဆိုးရတယ်နဲ့ဘာမှမထူးပါဘူးဒီတိုင်းပဲဟုတ
်ညီမအနေနဲ့ရောဘယ်လိုယူဆတယ်လဲအခုဟိုပေါ့ဇနီးတယောက်အနေနဲ့ပေါ့နော်ဟိုအခုလိုမျိုးကိုအမျိုးသားအခုလိုမျိုးညကြီးလာခေါ်သွားတဲ့ကိစ္စမှာညီမလည်းတည်င်းထောက်ပဲအမျိုးသားလည်းတည်င်းထောက်ပဲဆိုတော့ဟိုညောင်စလုံးကလည်းလုပ်ငန်းအလုပ်ကတူနေတာပေါ့နော
်ဘယ်လိုပြောရမလဲဟိုသူတို့ကတကယ်လို့ဒီအင်းအင်းနဲ့ဆက်ဆက်ပြီးတော့လုပ်တဲ့တည်င်းနေအကြောင်းမလို့တည်င်းထောက်ကိုအရေးယူတာဆိုရင်တော့ဒါကမဖြစ်တဲ့ဘူးပေါ့နော်အလုံးစုံတည်င်းထောက်ဆိုတာကပဲတည်င်းဖြစ်ဖြစ်ဘန်းနဖက်ပါအောင်လို့အကုန်လုံးရေးရတာပဲလေဘန်းမြအောင်လို့ရေးရတာပဲလေကိုတည်းကဒီဟိုအပက်စီးတဲ့နဲ့ဆက်ဆက်တဲ့မင်းမြတ်နဲ့ဆိုရတဲ့ဒါဟိုအရင်ကတည်းကလည်းအဆက်ဆက်ကတည်င်းထောက်တွေကလုပ်ခဲ့ကြတာပဲအပွက်နဲ့ဖြစ်ဖြစ်ပေါ့နော်ဒီလိုလဲအချင်းချောက်တွေကလည်းခံခဲ့ရတာပဲလေကိုအရင်တော့ကလည်းအခုလဲဒီလိုပဲတန်ရတစ်ပတ်လဲလာတယ်လို့ပြောချင်တယ်နောက်ပြီးတော့ဟိုတည်င်းထောက်ဆိုတာက the Pakanima, Asuyaga Nima Dala, who Madea Tempe Genia like this or the Paka Samuel is Maro and Mia Marelli, Tinja Mare, Uma, that went to the Jew resolution and Lepas along at them with Tinja Marelli, Tao, the Dinta Gula Bido, who Madea Dinna Sasabares or Ramugaro, Madea Dinna Satuas or Ramuro, Alumido, Sueluarum.
ဆွဲလာတော့မတရားဘူးပေါ့နော်ဒါဒီပြီးတော့ကိုခေလို့အချိန်ခံမျိုးသူတို့ပြောတော့ဒီမိုကရေစီလမ်းကြောင်းပေါ်သွားနေတယ်ဒီမိုကရေစီအစိုးရဖြစ်နေတယ်ဆိုပြီးတော့မှလည်းပြောနေပြီးတော့မှတစ်ဖက်ကကြတော့ဒီလိုမျိုးတွေလုပ်နေတာကြတော့မကောင်းဘူးပေါ့ဒီဟာတင့်လည်းမတင့်တော့ဘူးဒါဒီမိုကရေစီရဲ့အတွက်ပေါ့ဒါဒီနှုတ်လက်ခွင့်အတွက်ပေါ့ဒါအကျဉ်းဟိုဒါဟိုအကြီးကျယ်ကြီးခိုက်ပါတယ်ရှင Pare, Genozoma, I mean, I didn't be a big rabba.
ဗီဒီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19
ရောဂါကိုစက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ဗီဒီယိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင်ဗီဒီယိုရဲ့ ဘာကြောင့်လဲထင်းချုပ်လိုက်တယ်ဘန်တွေအခြေအနေဘယ်လိုရှိနေလဲဆိုတာကိုပြည်သူလွတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာအတွင်းရေးမှူးလွတ်တော်မှဦးတင်ထွန်းနိုင်တဲ့ဆွေးနွေးချပါတယ်ရှင်ဆိုတော့မကြသေးခင်ကပဲဒီအာရှရန်ကုန်ဘန်လီမိတက်ကိုဒီဘိုးဘန်ကထင်းချုပ်ပြီးတော့ရရရှိတဲ့သူတွေကို ပေးမယ်သူစီမံခန့်ခွဲမယ်ဆိုပြီးတော့ကြီးညာပါတယ်ဆိုတော့ဒီဘန်ဘက်ကလည်းဘာကြောင့်ဘိုးဘန်ရဲ့ဘယ်လိုစီးမြင်းတွေနဲ့မကိုက်ညီလို့ဒီလိုဟိုရုပ်သိမ်းခံရတယ်ဆိုတာကိုမပြောသလိုဘိုးဘန်ဘက်ကလည်းအကြောင်းအရာတိတိကျကျမပြောပါဘူးဆရာဆိုတော့ဆရာအဲ့ဒီကိစ္စဘာများပြောနိုင်ပါသလဲဒီကိစ္စကဘာချိုးဖောက်မှုဖြစ်ပါသလဲဒီအများပြည်သူသိရှိထားဖို့ရောဟိုလိုအပ်ပါသလား
ကျွန်တော်တို့ကအဲ့ဒီဥစ္စာလာဒီလိုအာရှရန်ဘုံဘာနဲ့ပတ်သက်တာကျွန်တော်တို့2016လောက်ကနေကဒီအာရှရန်ဘုံဘာနဲ့ပတ်သက်တဲ့ကျွန်တော်တို့ ကျွန်တော်ပါရှင်တဲ့ရည်လိုက်ရေးအတွက်2016လောက်ကနေကျွန်တော်တို့ပုံပြလေးလာပါတယ်ဟုတ်ကဲ့ကျွန်တော်လာပါတယ်ဟိုဘုံဘောင်လဲသူတို့အဲပြေဆုံးပြီးတော့ဒီလိုင်းပို့တွေလုပ်ခဲ့ပါတယ်ဘုံဘောင်ကလည်းဟိုစူးစမ်းပြီးတော့သူတို့ရဲ့အဲဥပေါင်းပြီးတော့ဒီလိုင်းဆောင်ရွက်ကိုစူးစမ်းခဲ့တယ်လို့ကျွန်တော်အကြံပေးသိတာပါတယ်ဟိုလိုတာကမပတ်တိချက်ကကျွန်တော်တို့တင်တာအခြားရန်ဘုံဘန်ဒီ
ဟိုတနည်းအားမှာကျွန်တော်ဘာလို့လဲဆိုရင်ဒီအင်းငယ်စုလို့ဟိုဘာဘာကနေပြီးတော့ဟိုထုတ်ပြန်လိုက်တာပေါ့เนาะဟုတ်ကဲ့ထုတ်ပြန်လိုက်တဲ့ကိစ္စဒီလက်တော်ဖြစ်နေတာမဟုတ်ဘူးလို့ဆိုတာတစ်ချက်ဟိုဒါဒီကျွန်တော်တို့စတာဝန်ပြီးတဲ့အချက်ကြီးရဲ့
issue ပေါ့လေဒီ issue ကို2016ကနေပြီးတော့ကျွန်တော်တို့တော့ခဲ့တဲ့၄နှစ်ကာလလုံးတော့ဘယ်လိုလုပ်ခဲ့အပြန်လည်ညှိနှိုင်းပြီးတော့ ဒီလေအောင်မယ်ဆိုမလားဒါမှမဟုတ်တစ်ဖက်နဲ့တစ်ဖက်အဲတစ်ဖက်ကလည်းစီမင်းစီကံလိုင်းနာနိုင်ဖို့ကြိုးစားတယ်တစ်ဖက်ကလည်းဘိုးဘန်ရဲ့ကြက်တိုင်းအဲထောင်ရလိုက်ပါဆောင်းနိုင်ဖို့ကြိုးစားခဲ့တယ်ကာလတစ်ခုတော့ရှိတယ်ဒါပေမဲ့နောက်ဆုံးအချိန်ကြီးဘိုးဘန်မျောလင်းသလောက်ပေါ့လေဘိုးဘန်ကနေပြီးတော့ဟိုမျောလင်းသလောက်ကြီး
ဒါပေမဲ့ကမဆောင်ရွက်နိုင်ခဲ့ဘူးလို့ပဲကျွန်တော်ကြံပြတော့ပြောရအောင်เนาะဟုတ်ကဲ့အဲ့ဒါကြောင့်မလို့လက်တလုံးမှာတော့ဒီလိုမျိုးနောက်ဆုံးပေးမှာဒီ final decision ပေါ့ဒီလောက်ဆုံးဖြတ်ချက်ကိုဘိုးဘန်အနေနဲ့ခက်ခဲကြီးကြီးချလိုက်ရတယ်ချလိုက်ရတဲ့အခါမှာ
ပါဠိစကားရင်းနေတဲ့ကျွန်တော်တော့ပါလဲဆိုတော့ခါလေးထုပေါ့လို့နော်ပါဠိထုပေါ့လို့ဘောဘာမကလည်းထုတ်ပြန်လို့ဘာမကလည်းထုတ်ပြန်လို့ဆိုတဲ့အခါကျတော့ကျွန်တော်တို့လည်းထိုင်ရောက်တော့ကျွန်တော်သိတယ်ထိုင်ရောက်ကြည့်နေတယ်လို့အဲအဲ့ဒါကြတော့ကျွန်တော်အနေနဲ့လည်းအဲဘာလို့ထုတ်ပေါ့လို့ဆိုတာကဘူမန်ထုတ်ပြန်တဲ့အတိုင်းပေါ့နော်ဝေးကြီးသူကဥပဒေကြောင့်ရဝေးကြီးဒီနေအောင်ဘူမန်ထိတော့ဆောင်ရတဲ့တာဝန်ရှိတယ်အဲဘန်နီယာနဲ့လိုက်နိုင်ရတာဝန်ရှိတယ်အဲဒီဥစ္စာကိုမလိုက်နာလို့ဘိုင်ဆင်ယူသိမ်းလိုက်တယ်လောက်ပဲကျွန်တော်ပြောလို့ရမယ်ဒါပေမဲ့ဂျီဘူလူအနေနဲ့တော့ဘူမန်ကအီဗန်ကိုလိုက်စစ်တဲ့ဒိလိုက်တဲ့နောက်မှာဒီလူတွေရဲ့အနံ့ငွေကိုဘုရားတောင်းပြီးတော့ပြင်းပြပါတယ်ပြင်းပြည့်တဲ့အတွက်မလို့ဟိုဘာမှလည်းဒီလူတွေအနေနဲ့တော့ဒီကနေ့ပတ်သက်လို့စိုးရိမ်ကြရတော့ချီဘောဗျာမရှိတဲ့အခါကျဒီလူတွေတည်တယ်မလားလို့မေးလို့ပါနော်ဒီလူတွေတည်တယ်မလားဆိုတော့ကာတာနာနာတော့တကယ်တော့တောင်းရင်ရှိတယ်ထုတ်တဲ့ထုတ်ပြန်မယ်ခွဲရတော့ဘုရားနဲ့
အဲ့တော့ဟိုဒီလိုဒီဘန်တစ်ခုတည်းပဲလားဒီဘန်လောကထဲမှာဒီလိုမျိုးဖြည့်ရှင်းနေရတဲ့ဟိုအရက်စကားနဲ့ပြောရင်ဆရာတို့ဒီအပေါ်ပိုင်းမှာချိန်ပြီးတော့ဖြည့်ရှင်းနေရတဲ့ကိစ္စတွေများရှိပါသလားဆရာတို့ဒီဘန်လောကထဲမှာ
အဲဒီလိုမျိုးတော့ကိုယ်စားတော့ဒီလိုပေါ့ဟိုမှတ်သိနေထိုင်နေကိုအာရှရဘဘန်ဆိုတာကအဲလူတွေအနေနဲ့ကကျွန်တော်ချင်းနဲ့ဟိုသိပြီးတော့လူတွေလိုင်စင်ချက်သိမ်းမှကြားမှုတဲ့လူကပုံများမလားလို့
ဟုတ
်ကဲ့ခင်ဗျားကကြတော့ခုခုနမတ်တီတိုင်းနေတဲ့ဒီမှာပါတဲ့ဥစ္စာပေါ့ဟိုခုလူတွေများတဲ့ gain ဒီပေါ့ခုကေဗီဇက်တူအေအာဝီလို့နော်ကျွန်တော်စီဘီဘန်လို့တော်တော်ဘဝရှိဆောင်လို့ဟိုဒီလိုဘန်ကြီးကိုစိတ်ကြည်ရှင်းနေရတာရှိသလားဆိုတော့ဘုံလုံးလင်းပြောရရင်တော့ဟိုခုနအာရှရန်ကုန်ဘန်ကဲ့သို့ပေါ့လေစိတ်ထိရှင်းနေတဲ့ကိစ္စတွေတော့ရှိပါဘူး
ကဲအဲ့တော့ဆရာတို့ဒီဘန်ဒီရဲ့လှုပ်ထုံးလုံဒီစီမင်းစီခက်နဲ့ပတ်သက်ပြီးတော့တော်တော်လေးသတိထားပြီးတော့ဆောင်ရွက်ရတယ်ဆိုတော့အခုရောလမ်းကြောင်းမှန်ပေါ်ကိုရောက်လာပါပြီလားဆရာ
ဒီရင်ကတော့လမ်းကိုဟိုလွဲနေတာပေါ့လေ
ဟုတ်ကဲ့
လွဲနေတဲ့အခါမှာအခုကျွန်တော်တို့ကနိုင်ငံဘန်တွေလဲကျွန်တော်တို့ဘန်ခွဲတွေလဲကျွန်တော်တို့ဒီမှာဖွင့်ဝင်ပြလိုက်တာမျိုးတွေရှိလာတယ်ရှိလာပြီးတော့တခါသူတို့လည်းကျွန်တော်တို့ကဘန်လုပ်ငန်းအကန့်တတ်တဲ့ပုံလေးအချို့ဘန်လုပ်ငန်းတွေကျွန်တော်တို့မြန်မာနိုင်ငံတော်ကိုဘက်ကနေပြီးတော့ဖွင့်ပြတာရှိတဲ့ခါကျတော့မြန်မာနိုင်ငံဘန်လုပ်ငန်းတွေဒီလိုဘန်တွေနဲ့ရှိတော့တဲ့လုပ်ငန်းမျိုးမဟုတ်တော့ဘူးဗျာမဟုတ်တော့ခါကျတော့ကျွန်တော်တို့ကဟိုမိုင်းညာတန်ဒီပါပါလာတဲ့ခါကျတော့နိုင်ငံကစံရင်းစံညွန်ကြီးတွေရောညီဖို့ဆိုတဲ့ခုနကကျွန်တော်တို့လမ်းကြောင်းမှာတော့ပေါ့လေ
ဟုတ်ကဲ
့ U-turn တော့ U-turn တော့ကွေ့လို့မရဘူးပေါ်မတ်တည်ကြီးထိုက်ရဲ့တဲ့လားဟို U-turn တော့ကွေ့လို့မရဘူးဒါပေမဲ့ဟိုဘက်ကိုသွားနေတဲ့အားနဲ့ဒီဘက်ကိုကျွန်တော်တို့ပြန်ပြီးတော့ဆွဲဆွဲပေါ်ရတယ်အနေအားကြီးကတော့၄မိတာကာလမှာတော်တော်ကြီးတော့ခုနကကျွန်တော်ပြောသလိုပဲလမ်းကြောင်းပေါ်လမ်းကြောင်းမှာပေါ်တော့တောင်းတောင်းကြောင်ရောက်ပြီးတိုင်အောင်လမ်းကောင်းပေါ်တော့တော့ရောက်ပြီးဖြစ်လို့ဆိုတော့မှာပေါ့ဗျာနော်
ကြည့်တုလွတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာကော်မတီရဲ့အတွင်မှုဆရာဦးတင်ထွန်းလာအထူးပဲကျေးဇူးတင်ပါတယ်ဖြစ်စီ
။ဟုတ်ကဲ့ပါ။မတ်တိတ်ဒီဗီဒီယိုလေးနော်ဒီကျမရဲ့
ဘာမှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကမြန်မာနိုင်ငံမှာလည်းကူးစက်ခံရသူတွေတွေ့ရှိကြောင်းသတင်းထုတ်ပြန်ပြီးတဲ့နောက်မှာတော့လူထုကြားမှာဘလို့အမြင်တွေရှိနေသလဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာပြည်ပမှပြန်လာသူလူမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုစစ်စစ်တွေ့ရှိကြောင်းကိုအစိုးရကမတ်လ23ရက်နေ့ည7:45မှာတရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်။အစိုးရရဲ့သတင်းထုတ်ပြန်ကြေညာမှုပြီးမှာတော့ပြည်သူအများစုကမိုးလင်းဖွင့်ထားတဲ့စတိုးဆိုင်တွေမှာလူစုလူဝေးဖြစ်တဲ့အထိဈေးဝယ်ခဲ့ကြပါသေးတယ်။စီတီမတ်မှာဈေးဝယ်ခဲ့သူတူကလည်းခုလိုပြောပြပါတယ်။
အဲကျွန်တော်အမြဲတမ်းတို့ညာဆိုရောက်ရလေးပဲနေတော့အဆောင်ဟိုတိုက်ခန်းဆုံးနာနေကြတော့မအိတ်ကြဘူးအဆက်တွေ့ပြီဆိုတော့ကျင်ညာလိုက်တယ်
ဟ
အခုလေဟိုအရင်တော့မဝင်နိုင်ဘူးဒါပေမဲ့ရှေ့တလောက်ကလေးတော့သွားပြီးတော့ဝယ်ထားပြီးတော့နော်ဒီဆန်စီလေးဟိုလည်းမဆုထားရမယ်ပေါ့ဆိုတော့လေအောက်မှာစိုးဆိုင်တွေကလည်းတနာရီထုတ်လောက်ဆိုပိတ်သွားပြီကျွန်တော်အင်းကကားနဲ့ပဲနော်တကယ်ချင်းနေစုပြီးတော့တမိုင်းစင်းမကိုသွားတယ်တမိုင်းစင်းမကျွန်တော်ရောက်တဲ့အချိန်မှာအယောက်20လောက်ပဲရှိသေးတယ်ကျွန်တော်ရောက်တော့တနာရီထိုးကနေ7မိနစ်လောက်မှရောက်သွားတာအယောက်20လောက်ပဲရှိသေးတယ်အပေါ်တက်သွားတယ်ကျွန်တော်ပစ္စည်းဝယ်ပြီးတော့ပြန်ပြီးထွက်လာချိန်မှာတန်းနေစီနေကြပြီ15မိနစ်လောက်အတွင်းကိုအယောက်200အဝန်းကျင်လောက်ဖြစ်သွားတယ်အမှတန်းစီနေရကြီးကအတန်းလိုက်တန်းလိုက်တန်းလိုက်ဆိုကျွန်တော်အဲ့မှာရှေ့မှာတန်းစီလိုက်ရတာတနာရီခွဲလောက်ကတန်းစီလိုက်ကျွန်တော်3နာရီမှကျွန်တော်ပတ်ဆက်ရှိပြီးတော့ပြန်လာတယ
်ခုလိုလူစုလူပေးဖြစ်တဲ့အထိဈေးဝယ်ခြင်းကကူးဆက်နိုင်ခြင်းပုံများတဲ့အတွက်စင်ကျင်သင့်တယ်လို့ဆရာဝန်စာရေးဆရာဒေါက်တာဖြိုးတီဟာကသူ့အမည်ကိုပြောပါတယ်
ပစ္စည်းတွေတော့ပြောင်းဝယ်ကြတယ်စမ်းကောက်ပုံတွေဝယ်တယ်၆ချမ်းတွေဝယ်တယ်အဲ့တော့ဘာဖြစ်လဲဆိုတော့ပုံစံတွေတက်တယ်ငယ်ဦးမလိုအပ်တဲ့အချိန်ကလူရန်စားတွေမှာကျတော့ဒါကိုဝယ်လို့ချမ်းလို့မရတော့မျိုးတွေဖြစ်နိုင်တယ်အဲ့တဲ့ပုံစံတော့ပါလဲဆိုတော့အဲ့လိုသွားဝယ်တဲ့အခါကျတော့ကျွန်တော်ဒီကိုရိုနာဗိုင်းရပапကဒီပိုးဗိုင်းရပ်ဝင်သွားတဲ့အချိန်ကနေမှယောဂလက္ခဏာပြဖို့ကာလစကူမကူကာလပေါ့ incubation period လို့ကျွန်တော်ခေါ်တယ်အဲ့ကာလကဒီ၂ရက်ကနေ၁၄ရက်လောက်ထိကြာနိုင်တယ်ဆိုတော့ကိုသွားဝယ်တဲ့အချိန်မှာတွေ့ရတဲ့လူတွေကနိုင်ငံသားပြန်လာထားလာကိုမသိဘူးဒီဗိုင်းရပ်ကိုရှိရင်ရှိနေမယ်ကိုမသိဘူးဒါပေမဲ့အဲ့လိုသွားဝယ်လိုက်တဲ့အခါကျတော့ပစ္စည်းကရရတော့ရလာမယ်ဒါပေမဲ့ဗိုင်းရပ်ကပိုပြီးတော့မှကူးစက်လာနိုင်ခြင်းရှိပါတယ
်အစိုးရအနေနဲ့ပြည်သူလူထုကိုအစာပြတ်မှစိတ်မပူတင်ကြောင်းလက်ရှိချိန်တွေမှာကူးစက်ခံထားရသူတွေအတွက်ဆက်လက်ကူးစက်ပြန့်ပွားမှုမရှိစေရတဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုအရှိန်အဟုန်မြင့်ဆောင်ရွက်နေကြောင်းထုတ်ပြန်ကြေညာခဲ့ပေမဲ့ပြည်သူလူထုရဲ့စိုးရိမ်မှုကတော့ရော့ကျသွားခြင်းမရှိဘဲနဲ့အစားအစာနဲ့စေဝါးတွေကိုစုဆောင်းမှုတွေဆက်လက်လှုပ်ဆောင်နေကြဆဲဖြစ်ပါတယ်
ကျွန်တော်ဒီမှာမက်ကအရင်မက်စ်တွေကဈေးကြီးနေတယ်ဗျဒီမှာတော့မဖြစ်သေးဘူးတခြားနိုင်ငံမှာဖြစ်နေချင်မှာဝင်ပြီးဝင်လိုက်တယ်ဒီမှာမက်စ်ကို800နဲ့ကျွန်တော်တို့ရောင်းတယ်ပုံမှန်ဆိုရင်90တရာရှိနေတဲ့အနေထား800ဖြစ်နေတယ်ဒီနေ့မှာတော့တက်လာတယ်တထုပ်ကို3000ဝဲလို့အဲ့လိုမျိုးစိမ်းနှုန်းနေဖြစ်နေတယ်ဗျအပြင်မှာလည်းမက်စ်တွေကဝယ်လို့မရဘူ
းလက်ရှိချိန်နေမှာတော့ဈေးဆိုင်တွေမှာတန်းစီစနစ်နဲ့ဈေးဝယ်ယူနေကြပေမဲ့ချူဆိုင်တွေမှာမက်စ်တွေဈေးမြင့်တက်လာတယ်လို့လက်ဈေးဆက်ပြားနဲ့ဟန်ဂျယ်ရီအရက်ပြန်တွေပြက်လက်တာမျိုးတွေလည်းရှိနေတယ်လို့သိရပါတယ်
အဲဈေးထဲမှာတော့ကြာကြာချင်းတွေကတော့တော်တော်လေးကိုခရက်ထပြီးတော့လူဝယ်ကြတာအခုနောက်ပိုင်းတော့လည်းအေးစီစီကြီးကြီးကြီးဖြစ်သွားပါပြီဈေးပစ္စည်းတွေဆိုဈေးဆိုင်တွေဆိုရင်ပစ္စည်းဖြတ်သလောက်ကိုခိုင်းနေပိတ်ထားကြပါပဲစားတော့ကုန်အောင်တော့ရှိပါသေးတယ်တော်တော်များများကျန်ပါသေးတယ်
ဒါပြင်ဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေဟာပြည်ပကပြန်လာသူတွေဖြစ်နေပြီးတော့တာဝန်ရှိသူတွေက14ရက်စောင့်ကြည့်ဖို့ပြောခဲ့စဉ်ကငင်းဆန်ခဲ့သူတွေဖြစ်ကြောင်းသိသာစေတဲ့ဗီဒီယိုဖိုင်တွေဟာလူမှုကိုယ်ရက်ပေါ်မှာပြန့်နှံ့နေတဲ့အတွက်သူတို့ကိုကြည့်ရှုသူများကဒေါသနဲ့တုံ့ပြန်ပြောဆိုတာတွေရှိလာပြီးတော့နိုင်ငံခြားကပြန်လာသူတွေကိုသတိထားစောင့်ကြည့်နေတဲ့အနေအထားတွေရှိလာတာကိုလည်းလူမှုကိုယ်ရက်ပေါ်မှာတွေ့မြင်နေရပါတယ်ဒီလိုချိန်နေနဲ့ပတ်သက်ပြီးတော့ဒေါက်တာဖြိုးတီဟာကလည်းသူ့အမည်ကိုခုလိုပြောပါတယ်
။နိုင်ငံခြားပြန်လာတဲ့လူတွေခွဲခြားဆက်ဆံတဲ့ဒီ comments တွေဆိုလဲကျွန်တော်တို့ social media မှာအများကြီးတွေ့ကြရတယ်။ဘာလို့ပြန်လာတာလဲ။ဘာလို့ဒီယောဂပိုးတွေဖြန့်လာလဲပေါ့။တကယ်တော့ဟိုဘယ်သူမှတော့ဒီလိုပိုးကြီးကိုကူးစက်ခံချင်ပါလဲမဟုတ်ဘူးလို့ဖြန့်ချင်ပါလဲမဟုတ်ဘူးပေါ့နော်။ဒါပေမဲ့ခွဲခြားဆက်ဆံမှုတွေရှိလာတယ်။ဘာလို့ဆိုတော့အကြောက်ကြီးလုံးလုံးပေါ့။အဲ့တော့ခွဲခြားဆက်ဆံကြတော့ဘာဆက်ဖြစ်လဲလို့မေးရင်လူတယောက်ကကိုယ့်စီမှာဒီ virus ကိုရှိနေတယ်ဆိုလို့ရှိရင်ထုတ်ဖို့ပြောကြဖို့ဒီဟိုဆက်ဆင်းမှုခံယူဖို့ quarantine အလုပ်ခံဖို့တွေဒါတွန့်ဆုတ်သွားနိုင်တယ်ပေါ့နော်။အကြောက်မလို့ကျွန်တော်တို့အကြောက်လုံးပိုးတွေကိုတော့စိုးရိမ်ပူပန်မှုလုံခဲ့တာတွေတော့ဖြစ်စီချင်ပါဘူးခင်ဗျ။
လက်ရှိချိန်ဒီမှာတော့ပြည်သူလူထုအနေနဲ့အစိုးရရဲ့ထုတ်ပြန်ချက်တွေကိုဂရုတစိုက်နဲ့စောင့်ကြည့်နားထောင်ပြီးဖို့လက်ညွန်ချက်တွေအတိုင်းအတိအကျလိုက်နာပြီးဖို့လိုအပ်နေတယ်လို့ပြောဆိုသုံးသပ်မှုတွေလည်းထွက်ပေါ်လာပါတယ်
။အစိုးရအနေနဲ့ကလုပ်ပေးနိုင်ဖို့ကအများကြီးလေ။ဘူကွန်တိုင်း14ရက်အတွက်တော့သူတို့တွေနေရာတွေလုံနေရတယ်။နေမှာလည်းရှိတယ်ဗျာကျွန်တော်အခုဆိုလည်းထိုင်းမှာသွားလုပ်နေသူရှိတယ်။ကောင်းလေသူတို့လည်းပြန်လာကြတာပဲ။အဓိကပြန်ဝင်လာတဲ့သူတွေ immigration ကနေပြန်ဝင်လာတဲ့သူတွေအဲ့လူတွေအတချာစနစ်တကျလေးစောင့်ကြည့်ဖို့တကယ်လို့တမန်နိုင်ငံမှာပြန်ဝင်တန်းပြီးတော့ quarantine 14ရက်နေဆိုရယ်အမိန်ရှိတယ်ချိုးစီမှာ14ရက်နေဆိုရယ်အမိန်တော့ထုတ်ထားပေမဲ့တချာစနစ်တကျလေးပို့ပြီးတော့လုံးသိနေလို့ထင်တယ်ဗျ
ဒေါက်တာဖြိုးတီဟာကလည်းနိုင်ငံခြားကပြန်လာသူတွေအနေနဲ့အစိုးရရဲ့လက်ညွန်ချက်တွေကိုသေချာနားထောင်ပြီးတော့အများပြည်သူအကျိုးအတွက်လိုက်ပါလှုပ်ဆောင်သင့်တယ်လို့ဆိုပါတယ်
မိုင်းနဲ့အားသာမှုကြီးဌာနကလည်းတော်လေးကိုမှရှိတဲ့အားလိုက်ပေါ့နော်အင်တိုင်းအားလိုက်ကိုလုံးဆောင်နေတယ်နောက်ပြီးတော့ဒီဆရာတော်တွေကအစဒီကြောင်းတိုက်တွေကိုပေးသုံးပြီးတော့ quarantine အတွက်ပေးသုံးတာမျိုးတွေကဆက်လုပ်နေကြတော့ခဏခဏကြာပြန်လာတဲ့သူတွေဆိုလို့ရှိရင်လည်းအိမ်မှာ14ရက်နေတော့လည်းပြန်လာအကြောင်းကိုသက်ဆိုင်ရအောင်အကြောင်းကြားဆိုတော့ဒါလေးကိုကျွန်တော်အနေနဲ့ကြံပေးချင်ပါတယ
်ဒေါက်တာဖြူတီဟာကခုလိုအခြေအနေမျိုးမှာစိတ်ပိုင်းဆိုင်ရာစိုးရိမ်မှုတွေကနေစိတ်ဖိစီးမှုတွေဖြစ်ပေါ်လာပြီးတော့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေအထိဖြစ်နိုင်တဲ့အတွက်ဘယ်လိုနေထိုင်သင့်သလဲဆိုတာကိုခုလိုအကြံပြုပြောဆိုပါတယ်
လုပ်နေတော့မများနားထားရတယ်ဆိုတော့စီးပွားရေးထိလိုက်တယ်ဝန်ထမ်းတွေဆိုလည်းအလုပ်ပြုမလားစိတ်ကူနေတယ်လုပ်ငန်းရှင်တွေဆိုလည်းဘဏ္ဍာလအလုပ်တောင်းခံနိုင်မလဲပေါ့စိုးရိမ်ရတယ်ပေါ့နော်ဆိုတော့အတွက်ဆိုရှယ်မီဒီယာသုံးတာလေးနည်းနည်းလေးရှော့ပြီးတော့ရသဆာပေးဖတ်တာမျိုးတော့တရားထိုင်တာမျိုးလေးတွေတော့မိသားစုနဲ့အခုအိမ်မှာနေရတာများတယ်မိသားစုနဲ့ပို့ပြီးတော့မှ refugee နေရာမျိုးလေးတွေလုပ်စီခြင်းနဲ့ဒါလေးတွေကကျွန်တော်တို့ကကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာပို့ပြီးတော့မှအထောက်အကူပြုတဲ့ကိစ္စရပ်ကလေးတွေဖြစ်ပါတယ်ပို့ကိုယ်ကိုယ်လည်းကောက်ွယ်ပါကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာကိုလည်းပို့ပြီးတော့မှအစဉ်ပြေအောင်စူးစမ်းအထောက်ပါအဲ့လိုပို့ကိုယ်ကိုယ်ကောက်ွယ်ခြင်းဒီကိုမိသားစုကောက်ွယ်ရတယ်ကိုယ့်ရဲ့လုပ်ပေါ်ကံပေးကောက်ွယ်ရရောက်တယ်ကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်ရဲ့နိုင်ငံကိုလည်းကောက်ွယ်ရရောက်တယ်ဆိုတာလေးကိုသိစေချင်ပါတယ
်ဆိုရအနေနဲ့တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့အချိန်ကနေစတင်ပြီးတော့ကျန်းမာရေးဆိုင်ရာကြိုတင်ကာကွယ်မှုလုပ်ငန်းစဉ်တွေကိုလှုပ်ဆောင်ခဲ့ပါတယ်လူစုလူဝေးတွေဖြစ်ပေါ်စေတဲ့ပွဲလန်းသဘင်တွေကိုတားမြစ်ပိတ်ပင်ခဲ့တာပြည်သူလူထုကိုသိပညာပေးတဲ့လုပ်ငန်းတွေကိုအချိန်အဟုန်မြင့်ဆောင်ရွက်တာစတာတွေပြီးဗိုင်းရပ်စ်ကူးစက်မှုကြောင့်ရပ်တန့်သွားတဲ့ပြည်တွင်းကစီးပွားရေးလုပ်ငန်းတွေအတွက်ဗန်ချင်းဝင်ရီရှော့ချပေးတာပြည်သူလူထုအတွက်သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတာနိုင်ငံခြားကပြန်ရောက်နေသူတွေကို14ရက်တာစောင့်ကြည့်နိုင်ဖို့အတွက်ကြိုတင်စီမံထားပြီးတော့ဆက်လက်စောင့်ကြည့်နေတာစတဲ့လုပ်ငန်းစဉ်တွေကိုဆင်ဆက်မပြတ်လှုပ်ဆောင်နေရှိပါတယ်ကျမမေတ္တချန်ဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါအမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးထိန်းချုပ်ရေးအတွက်ဒီဖျော်ဖြေရေးမြို့တော်လို့ပြောလို့ရတဲ့အယ်လီလော့စ်အန်ဂျလိစ်မြို့မှာလည်းထိန်းချုပ်မှုတွေအများကြီးလုပ်ထားတာပါဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ်။အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးပြန့်ပွားမှုထိန်းချုပ်နိုင်မှုအတွက်ပြည်နယ်အုပ်ချုပ်ရေးမှူးကေဗင်ညူဆန်ရဲ့အမိန့်တွေထွက်လာပြီးတဲ့နောက်မှာတန်း40နီးပါးရှိတဲ့ဒေသခံတွေသွားလာလှုပ်ရှားမှုတွေကန့်သက်တာတွေနဲ့တင်းကျပ်မှုတွေလုပ်ခဲ့ရပါသေးတယ်။အဲ့လိုမျိုးမဖြစ်မနေထွက်ရမဲ့သူတွေကလွဲလို့အိမ်မှာနေကြဖို့အတွက်တိုက်တွန်းလိုက်တာကြောင့်ကယ်လီဖိုးနီးယားဒေသခံတွေအိမ်မှာနေခဲ့ကြတာပါအမှုပညာရှင်တွေလည်းနေထိုင်ပြီးတော့အမတန်စီကားခဲ့တဲ့လော့စ်အန်ဂျလိစ်မြို့လမ်းမတွေပေါ်မှာခီးသွားဧည့်သည်တချို့ဒေသခံတချို့အလုပ်သမားတချို့နဲ့အရင်ကနဲ့မတူတဲ့အယ်လီမျိုးရဲ့လူနေမှုပုံစံတွေတွေ့ရပါတယ
် Coronavirus certainlyDisrupted many of our plans because we initially wanted to go for Ultra Miami Festival.
Coronavirus ကြောင့်ကျွန်တော်တို့အစီအစဉ်တွေတော်တော်များများရုတ်တရက်ပြတ်သွားခဲ့ရပါတယ်။မူလအစီအစဉ်တုန်းက Ultra Miami ပွဲတော်သွားဖို့ပါ။အခုတော့ပွဲဖြတ်တယ်။ဒါပြင်ကျွန်တော်တို့သွားခြင်းနဲ့ပွဲတိုင်းလည်းတဖြည်းဖြည်းဖြတ်လိုက်ရတယ်။အဲ့တော့ American တလွာခီးထွက်နေတာပေါ့ဆိုပြီးတော့အဲလီကိုရောက်လာတဲ့ပိုလန်နိုင်ငံကကမ္ဘာလှည့်ခီးတဲ့ Konrad Niepiłowski ကပြောပါတယ်။ဒါမဲ့လေဆီယက်တောင်မြို့ကလာတဲ့အသက်24နှစ်အရွယ် Justin Lin ကတော့မတူထူးခြားနေတဲ့ LA မြို့ကြီးကသူ့အတွက်အခြေနဲ့ဆရာပါတဲ့
I think it's just personal. It just depends especially your job, what your job is. So for me it's not going to stop me from enjoying the sun.
ဒါကတူးချင်းကိစ္စပဲဖြစ်မယ်ထင်တယ်။လူတူးချင်းပေါ်မှာတည်ပါတယ်။အထူးသဖြင့်တော့ကိုယ်အလုပ်ကိုင်ပေါ်မှာမူတည်ရပေါ့လေ။ကျွန်တော်အတွက်ကတော့အခုလိုမျိုးနေရအောင်ကောင်းကောင်းမွန်မွန်နေရတာကအခြေနဲ့ဆရာပါလို့ပြောသွားပါတယ်။လူသန်း40ရှိရဲ့ကယ်လီဖိုးနီးယားပြည်နယ်မှာမတ်လ19ရက်နေ့ကစပြီးတော့အပြင်ထက်တွေတင်းကျပ်မှုတွေလှုပ်ထားတာပါဒါမဲ့လူတွေတအုပ်နဲ့တအုပ်6ပေအကွာမှာနေမယ်ဆိုရင်တော့အပြင်မှာလေ့ကျင့်ခန်းလုပ်လို့ရပါတယ်ဗင်းနစ်ဖီကန်းချီဒေတာကန်ခရီယိုပါထရာနဲ့ဂျိမ်းစ်အလက်ဇန်ဒါတို့နှစ်ယောက်ကတော့ဒီနေ့ကိုခြေလမ်းတစ်တောင်ပြည့်အောင်လျှောက်ဖို့သူတို့ရဲ့ရည်မှန်းချက်အတိုင်းကန်းချီမှာလမ်းလျှောက်လာကြပါတယ
် It's a good call California is one of the states with the most casesAnd so the only way the hospitals can prepare
ဒါလို့တင်တဲ့ကိစ္စပါ California ပြည်နယ်က American ပြည်အောင်စုမှာဒီယောဂါပိုးကူးစက်မှုများတဲ့ပြည်နယ်ပါဆေးရုံတွေပြင်ဆင်နိုင်ဖို့တခုတည်းသောနည်းလမ်းကအိမ်မှာနေကြဖို့ပါဒါမှကျန်တဲ့သူတွေယောဂါကူးစက်မှုမဖြစ်ပါပါလို့ James Alexander ကပြောသွားပါတယ် ပိုလန်ကကွန်ရက်နီဖီယာလိုစကီကတော့ခီးစွားတွေအတွက်ကသူတို့ရဲ့အမေရိကန်ခီးစဉ်နောက်ဆုံးနှစ်ရက်အဲလီမှာသွားစရာလာစရာတိတ်ပြီးတော့ရွေးချယ်စရာမရှိတော့ဘဲနဲ့အဲလီမျိုးကအထင်ကရဟောလိဝုဒ်ဆိုင်းဘုတ်ကြီးနေရာစီကိုတငယ်ချင်းတွေနဲ့သွားလဲခဲ့ကြပါလေ
I mean it is much different because I've been here year back and I remember everything was different.Everything was open. Street were bustling with people. And right now,
သူအရင်တနေ့တုန်းကဒီကိုရောက်ခဲ့ပါတယ်။အခုတော့အတော်ကြီးကိုကွဲပြားခြားနားသွားပါတယ်တဲ့။သူမှတ်မိသမျှအားလုံးကမတူတော့ပါဘူး။အရင်ကဆိုရင်နေရာတိုင်းကဖွင့်ထားတယ်။လမ်းတွေပေါ်မှာလည်းလူတွေခြေချစရာတောင်မရှိဘူး။အခုတော့ဘယ်သူမှမရှိဘူး။အထီးကျန်တယ်လို့ခံစားရပါတယ်လို့ပြောပါတယ်။ American ပြည်အောင်စုနေရာတော်တော်များများမှာကူးဆက်ပြန့်နှံ့လာတဲ့ဒီကက်ဘေးရောဂါဆိုကြီးကြောင်းကျောင်းတွေအလုပ်တွေပိတ်ထားရတယ်လို့တဲ့နဲ့ချီတဲ့သူတွေလည်းအိမ်ကနေအလုပ်လုပ်နေကြရပြီးတော်တော်များများအလုပ်တွေလည်းပြုတ်ကုန်တာဖြစ်ပါတယ
် Hey y'all friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတော့ရောင်းတဲ့နော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်နေ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်
။
ဒီနေ့မနေ့ဘက်ကူအခြေခံနဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း back burner
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက b a c k back ကအနောက် b u r n e r burner ကမိဖို့ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကအနောက်ဖက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့် kimmy gas ဒါမှမဟုတ်ကျက်စီမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါတယ်။အရင်ကျက်စီကျင်တာကိုရှေ့မှာထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှာထားပြီးအချိန်ကမှချက်တော့မယ်လို့ထားလို့ရှိတာတော်ရရှိများအသိပါ။ဒီတိုင်းမှာပဲ back burner ရဲ့ idiom အသေးပဲကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issue was put on the back burner by the candidate so this made the voters very unhappy
ကျမရဲ့ပြည်သူဆောက်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအာမပေးဘူးလေအနောက်မှာထားတယ်ဒါကြောင့်မင်းဆန္ဒရှင်တွေကတိတ်သဘောမတွေ့ကြဘူးလို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ခုဒုတိယတင်ပြပေးမှာကတော့
back to back
ဖြစ်ပါတယ်။စာလုံးပေါင်းက B A C K back ကအနောက် T O 2ကသို့ B A C K back ကအနောက်ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကအနောက်ကနေအနောက်ပေါ့ကျမတို့မြန်မာမှာတော့နောက်ကျောချင်းဆက်နေတာကိုဆိုတာဖြစ်ပါတယ် idiom ဒီဘေကတော့ရှိပါတယ်တစ်ခုပြီးတစ်ခုဆက်တိုက်လာတာကိုဆိုတာပါဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The two events will be held back to back The singer will perform her song first and that will be followed with a dance byThe school children.
အဲ့ဒီအခမ်းအနားနှစ်ခုကတစ်ခုပြီးတစ်ခုဇက်တိုက်လာမှာပထမအဆိုတော်ကသူ့တချင်းကိုဆိုမယ်အဲ့ဒါပြီးကျောင်းကကလေးတွေကအကနဲ့ဖြောပြကြမှာဖြစ်တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The two events will be held back to back. The singer will perform her song first and that will be followed with a dance by the school children.
ကုစလေတင်ပြပြီးမှာကတော့
Back the wrong horse.
ဖြစ်ပါလေ။စာလုံးပေါင်းက B A C K back ကိုဒီနေရာမှာ verb ကိရိယာဖြစ်သုံးထားတာဖြစ်ပြီးထောက်ခံတာ back ပါတာအားပေးတာလို့လုံးကောက်ထည့်ပေးရပါလေ။ the wrong wronga mara horse horse ka mien su ro sakabai thun ye dai yai de be ga ko a pi de mien ga ma ni da bo di thong ga mien pyan bwa ga ni sin tit la da phit par de mien pyan bwa ma ko long ye mien ga nai me lo tin tha bi long ya ga ni ko tin tha lo mho phe ko long ye mien ga ma hana gu su lo da phit par de ni sin bwa ma le di dai ma be ကိုကအထင်ကြီးပြီးထောက်ခံအားပေးခဲ့သူဒါမှမဟုတ်လေကိုကမျက်မြင်ထင်းပြီးစီးပွားရေးတစ်ခုကိုလုပ်ရကနေထင်ထားသလိုမှန်းကျင်နဲ့နှမ်းထွက်မကိုက်တဲ့အဖြစ်မျိုးလေးဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I backed the wrong horse in the last mayoral election. I voted for him and he failed to keep his promise to create jobs.
ကျွန်တော်ကပြည်ထောင်မြို့တော်ဝင်ရွက်ောက်ပွဲမှာမဲပေးခဲ့တာမှားတယ်ဗျာအဲ့ဒီပုဂ္ဂိုလ်အတွက်မဲပေးခဲ့ပြီမဲအလုတ်ကိုင်းတွေကိုဖန်တီးပေးမယ်လို့သူပေးခဲ့တဲ့ဂရီကိုမတီးတာတွေ့ရတယ်လို့ထိပ်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်အနားဆင်ကြည့်ကြရအောင
် I backed the wrong horse in the last mayoral election. I voted for him and he failed to keep his promise to create jobs.
ခုနောက်ဆုံးတင်ပြပေးမှာကတော့
back to the wall
ဖြစ်ပါတယ်စာလုံးပေါင်းက BACK back ကဒီနေရာမှာအနောက်ဖက်နောက်ကျော် TO2 ကသို့ THE the WALL the wall ကနေရာဆိုတော့စကပိုက်ထုံရဲ့တိုက်ရိုက်ဒီဘေကတော့နောက်ကျော်မှာနေရာခံနေတာပေါ့တနည်းနေရာရှိနေတာပေါ့ EDM အဒီဘေကလည်းရှိပါတယ်နောက်ကျော်မှာနေရာခံနေရင်ကြောင်ပိတ်မိတဲ့သဘောကိုပြေးပေါက်ပိတ်နေတဲ့သဘောထွက်ပေါက်မရှိတဲ့သဘောအခြေအနေကဘေးကျန်နှံ့ချဖြစ်နေတဲ့သဘောတိတ်ရွေးလန်းမရှိတဲ့သဘောမလှုပ်သားမရှားသာရောက်နေတဲ့အခြေအနေကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာ TO2 အစား AGAINST against ကိုသုံးပြီး back against the wall လို့လည်းအသုံးပြုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I had my back against the wallAs I owe you a lot of money and cannot pay you back now. So, I'll have to do what you've asked me to.
Kimya ko chino ga ngwe amya ji pyan sat sia shi de. Khu le pyan sat nai me chi ni ma shi bu. Da chang chino ma ywe lan tin shi bu bo. Kimya khai na ko be chino lou ya do ma ba bya lu de be ya ba de. ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I had my back against the wall as I owe you a lot of money and cannot pay you back now. So I'll have to do what you've asked me to.
တရရှိမြကိုဒီသတင်းပါ back ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
back burner, back the wrong horse, back to back, back against the wall.
တို့ဖြစ်ကြပါလေနောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာတနင်္လာနေ့အထိကိုရိုနာဗိုင်းရပ်စ်ကူးစက္ကန့်အတည်ပြုလူနာ14ဦးရှိပါတယ်ရန်ကုန်မှာအတီးပြုလူနာ10ဦးနဲ့အများဆုံးဖြစ်ပြီးတီးတိမ်မန္တလေးနေပြည်တော်နဲ့ကြောင်မဲတို့မှာတော့တဦးစီလက်ခံကုသပေးနေပါတယ်။လောလောဆယ်အချိန်ထိတော့ကူးစက်ခံထားရသူ14ဦးထဲက73ဦးရဲ့ကျန်းမာရေးအခြေအနေတည်တည်ငြိမ်ငြိမ်ရှိကြောင်းတဦးကတော့ဝေဘာဂီအထူးကုဆေးရုံကြီးမှာကျန်းမာကုသပေးနေတယ်ဆိုပြီးကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်တွေကဖော်ပြပါတယ်။စပိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တနင်္လာနေ့ကလူပေါင်း812ယောက်ထပ်မံသေဆုံးရပြီးကူးစက်ခံရသူလူနာအသက်6000ကျော်ရှိခဲ့ပါတယ်။လက်ရှိဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံတွေအဖြစ်အမေရိကန်ကထိပ်ဆုံးခါရှိနေပြီးဒုတိယနေရာမှာအီတလီနဲ့အခုစပိန်ကတတိယမြောက်အများဆုံးနိုင်ငံဖြစ်နေပါတယ်။အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်သေဆုံးသူအရေအတွက်ကလက်မဲ့ရက်တွေသတင်းပတ်တွေအတွင်းတိတိတသာတိုးလာနိုင်ပြီးဒီဗိုင်းရပ်စ်ဟာဆိုရင်ဆိုးရွားလာတဲ့ကပ်ဘေးကြီးဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အင်္ဂါနေ့မနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရ VOE မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ ပုံမှန်ထုတ်လွှင့်နေတဲ့ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်တလောယာယီရက်ဆိုင်ထားပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုပုံမှန်တင်ဆက်ပေးနေပါတယ်။ VOE မြန်မာပိုင်းဝန်တန်းတွေအားလုံးလည်းအတန်လွှင့်အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်ပေးနေတာပါ။ VOE အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မတင်ကြီးထိုက်ပါ။
This program has come to you from the Voice of America, Washington.